Welcome to the Voice of America in Burmese.
ဒီအောင်ခင်ဝေရညာတညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2024ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 လိုင်းလိုမီတာ32 51နဲ့လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါညနေ9:00မှာတင်းနေတယ်မှာတော့လက်ဖနိုင်ငံကဟက်စူလာပြစ်မှတ်တွေကိုအေဇွေးစစ်တပ်ကလေကြောင်းကတိုက်ခိုက်ပါတယ်အမေရိကန်ဗန်ဒါရေးဝန်ကြီးဂျန်နက်ယယ်လင်ဟာတရုတ်ဝန်ကြီးချုပ်နဲ့ပြင်းပြမြို့တော်မှာဒီနေ့တွေ့ဆုံဆွေးနွေးပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုရန်နယ်နဲ့သူပြပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးရင်တော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
စီရီယံလှုပ်ရှားမှုကြောင့်ပဲဒီအကြမ်းဖက်စစ်အုပ်စုရဲ့နော်အုပ်ချုပ်ရေးရန်တရာတည်လို့မရတာဒီနေ့ချီပြီးဖြစ်ပါတယ်။ဒါကြောင့်စီရီယံလှုပ်ရှားမှုဒီကျွန်တော်တို့ပြည်သူຫນွေဦးဒေါ်လန်ကြီးအတွက်အင်မတန်မှအရေးပါတယ်။ဒါဒေါ်လန်ကြီးရဲ့ဘန်နာကြီးတည့်ရတဲ့ဖြစ်တယ်။ဒီနေ့အချိန်ထိနော
်လေစီရီယံလှုပ်ရှားမှုခေါင်းဆောင်ဒေါက်တာဒေဇာစံပြောတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းရဲ့မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။လေဗနွန်ရှိပိုင်းမှာရှိတဲ့ဟက်စ်ဘူလာပြစ်မှတ်တွေကိုတိုက်လေရင်နေနဲ့လေကြောင်းကတိုက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။အဝေးထိန်ဒရုန်းတစ်စင်းကိုပစ်ချခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့ဒီကအားပေးထောက်ခံနေတဲ့ဟက်စူလာအဖွဲ့အခိုင်အမာအခြေစိုက်ထားတဲ့နေရာတွေကိုတိုက်ခတ်ခဲ့တာပါဘက်ကမြဝမ်းဒေသမှာရှိတဲ့စင်ဖရီနဲ့စီးရီးယားနယ်စပ်ဂျန်တာနဲ့ဒေသတွေမှာတိုက်ခတ်ခံရတဲ့အကြောင်းဟက်စူလာနဲ့နီးစပ်သူကိုကိုးကားပြီး AFP သတင်းကလည်းအစောပိုင်းမှာဖော်ပြပါတယ်ဒီဇွေးစစ်တပ်ကတော့ဟက်စူလာအဖွဲ့ရဲ့ဒေသရင်းအခြေစိုက်လေကြောင်းရံကာဝေးကွန်ရက်မှာပါဝင်တဲ့စစ်ပတ်ဆိုင်ရာနေရာတစ်ခုနဲ့အကြမ်းဖက်သမားတွေရဲ့အခြေခံအဆောက်အအုံ၃ခုကိုတိုက်လေရင်နေနဲ့တိုက်ခတ်ခဲ့တဲ့အကြောင်း Telegram လူမှုကွန်ရက်မှာပြောဆိုခဲ့တာပါ Israel ကာဝေးတပ်ဖွဲ့ရဲ့အဝေးထိန် drone တစ်ခုကိုမြေပြင်ကဝင်ပြစ်မစ်ဆိုင်းဒုံးနဲ့ပစ်ချခဲ့တဲ့အပေါ်လက်တုံ့ပြန်လာလို့လည်းပြောဆိုထားပါတယ်တိုက်ခတ်မှုကြောင့်ထိခိုက်ဒေချေသူမရှိဘူးလို့လည်းလမ်နော်ရက်ဖက်ကာဝေးဌာနတာဝန်ရှိသူတယောက်ကပြောဆိုထားပါတယ်ခင်ဗျာ
ကာဇာစစ်ပွဲ6လရှိလာချိန်မှာပဲနှစ်ဖက်ပြစ်ကတ်ရစဲရီနဲ့တစားကလေးပြန်လုပ်ပေးကိစ္စတွေကိုထပ်ဆွေးနွေးဖို့အတွက်အမေရိကန်ဘူထောက်လိုင်းဌာန CIA ကြီးကယ်ဘယ်ဘန်းစ်အပါအဝင်စစ်သက်ဆွေးနွေးသူတွေဟာဤနိုင်ငံကိုင်ရိုမြို့ကိုမနေ့ကစတင်ရောက်ရှိလာခဲ့ပါတယ်။ကာတာနိုင်ငံသားရေးဝန်ကြီးရှိခ်မိုဟာမက်ဘင်အယ်တာနီနဲ့အစ္စရေးကိုယ်စားလှယ်အဖွဲ့တို့လည်းဆွေးနွေးပွဲဒီမှာပါဝင်ဆွေးနွေးသွားမယ်လို့ခန့်မှန်းကြောင်းအီဂျစ်သတင်းကမနေ့ကဖော်ပြပါတယ်။ဟမတ်စ်ကတော့ဂါဇာမှာရှိတဲ့သူရဲ့ဒုတိယအကြီးကဲခါလစ်အယ်ဟေယာကိုဆေးလွတ်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပြီးတော့အဲ့ကြေညာချက်မှာတော့သူတို့ရဲ့အဓိကတောင်းဆိုချက်တွေဖြစ်တဲ့ဂါဇာမှာလုံးဝအပြစ်ရဖို့နဲ့အစ္စရေးစစ်တပ်တွေလုံးဝရုပ်သိမ်းပေးဖို့ခိုင်မာတောင်းဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စစီနဲ့ကာတာနိုင်ငံသားအကြီးအကဲရှိတ်တမင်းဘင်ဟာမက်အယ်တာနီတို့ကိုတစားကန်လုပ်ပေးကိစ္စဆွေးနွေးဖို့အခြေအနေနဲ့ပတ်သက်ပြီးတော့စာရေးသားပေးပို့ခဲ့ပြီးတော့ဟမတ်စ်ဂျေကဒီကိစ္စကိုလက်ခံအောင်လုပ်ဖို့တိုက်တွန်းထားတယ်လို့အီမီရော်မျိုးသားလုံခြုံရေးဆိုင်ရာပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒါပြင်သမ္မတဘိုင်ဒန်ကဂါဇာကိုနောက်ထပ်လူသားချင်းစာနာမှုအကူအညီတွေတက်နိုင်သလောက်အများဆုံးပေးနိုင်အောင်ခွင့်ပြုပေးမယ်။သဘောတူညီမှုရအောင်ကိုင်ရိုမှာဆွေးနွေးမဲ့သူတွေကိုလုပ်ပိုင်ခွင့်အာဏာပေးဖို့အစ္စရေးဝန်ကြီးချုပ်ကိုလည်းပြောလိုက်ပါတယ်။အစ္စရေးဘက်ကတော့ဂါဇာမှာဖမ်းထားတဲ့တစားကန်တွေကိုမလွတ်မချင်းဂါဇာစစ်ပွဲကိုအပြစ်ရဆဲမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်နတ်တညာဟုကဒီနေ့ချင်းပါတဲ့အစ္စရေးအစိုးရအဖွဲ့အပတ်စဉ်အစည်းအဝေးမှာပြောကြားလိုက်ပါတယ်ခင်ဗျာ။
ရုရှားဘုံကျတက်ခဲမှုတွေကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံမှာလေကြောင်းရံကာကွယ်ရေးမစ်ဆိုင်းဒုံးတွေပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့သမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းမှာလိုပဲနေ့စဉ်ရက်ဆက်ဆက်ပြီးတော့တက်ခဲခံနေရမယ်ဆိုရင်မစ်ဆိုင်းဒုံးတွေကုန်သွားနိုင်တယ်လို့အခြေအနေကိုမိတ်ဆွေနိုင်ငံတွေကလည်းသိရှိထားကြပါတယ်လို့မနေ့တုန်းကယူကရိန်းရုတ်တံအစီအစဉ်တစ်ခုနဲ့မြန်မြန်ကန်မှာသမ္မတကပြောလိုက်တာပါ။ယူကရိန်းရဲ့စွမ်းအင်လုပ်ငန်းတွေမြို့တွေကိုအဆက်မပြတ်တက်ခတ်နေတာကြောင့်အကူအညီပေးကြဖို့မဟာမိတ်တွေကိုယူကရိန်းကအကူအညီတောင်းခံနေထားတာသတင်းပတ်နဲ့ချေရှိနေပါပြီ။လေကြောင်းရံကာကွယ်ရေးအတွက်တက်တလို့လုံလောက်ပေမဲ့အကွာအကွယ်ပေးရမယ့်နေရာတွေကိုစဉ်းစားရွေးချယ်နေရပြီလို့လည်းသမ္မတဇယ်လင်စကီကပြောဆိုခဲ့ပါတယ်။မနစ်ပိုင်းတွင်ပြစ်မှတ်ကိုရောင်းနိုင်တဲ့ရုရှားရဲ့ပထင်းထက်မစ်ဆိုင်းဒုံးတွေနဲ့ အတန်ထက်အစပေါင်းများစွာမြန်တဲ့ hypersonic missile တုံးတွေကိုကာကွယ်ဖို့အမေရိကန်က Patriot တုံးခွင်တုံးစနစ်ပေးထားပေမဲ့နောက်ထပ်25ခုလောက်လိုနေသေးတယ်လို့လည်းယူကရိန်းသမ္မတကပြောဆိုထားပါတယ်။အမေရိကန်ရဲ့အကူအညီတွေဟာယူကရိန်းကာကွယ်ရေးအတွက်အလွန်အရေးကြီးတဲ့အကြောင်း Congress တို့ကထောက်ပံ့မဲ့အစီအစဉ်ကိုအတည်ပြုပေးလိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းသမ္မတဇယ်လင်စကီကပြောဆိုခဲ့ပါတယ်ခင်ဗျာ။
အန္တရာယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပတ်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားလွန်ခဲ့တဲ့နှစ်အတွင်းခက်ခဲတဲ့ဆွေးနွေးပြောဆိုမှုတွေရဲ့ရလဒ်ဖြစ်ပုံမတူညီတဲ့အခြေခံတွေရရှိထားတဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ကတရုတ်ဝန်ကြီးချုပ်လီချင်းကိုဒီနေ့ပဲပြောလိုက်ပါတယ်။ဒီချင်းပြုံတော်ကတွေ့ဆုံမှုဆက်မှာပဲတရုတ်ဝန်ကြီးချုပ်ကလည်းကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားအပြန်အလှန်လေးစားပြီးရံဘက်တွေလိုသဘောမထားဖို့ပြောဆိုခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးရဲ့ခီးစင်ကနေအပြည့်သဘောဆောင်တဲ့တိုးတက်မှုတွေရှိကြောင်းပြောဆိုခဲ့တာပါ။ရှုပ်ထွေးနေတဲ့နိုင်ငံဆက်ဆံရေးကိုတာဝန်သိသိစီမံခန့်ခွဲဖို့တာဝန်ရှိကြောင်းဝန်ကြီးယယ်လင်ကပြောခဲ့တယ်လို့တရုတ်ကောင်ဆောင်ပိုင်းနဲ့သဘောထားကွဲပြားမှုတွေကိုလည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကကုန်ထုတ်လုပ်ငန်းတွေကြောင့်အမေရိကန်လုံခြုံရေးနဲ့ကုမ္ပဏီတွေထိခိုက်ဒဏ်ရာမှာကိုစိုးရိမ်ကြောင်းလည်းကြေညာချက်ထုတ်ပြန်ရမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
။ဝါရှင်တန်နိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဘရော့ဖ်ဟာတရုတ်နိုင်ငံကိုမနက်ဖြန်တနင်္လာနေ့နဲ့အင်္ဂါနေ့တွေမှာတွားရောက်ပြီးတော့ယူကရိန်းစစ်ပွဲရေးကိစ္စနဲ့ရုရှားနဲ့တရုတ်ဆွေးနွေးကြားဆက်ဆံရေးပုံမူခိုင်မာအားကောင်းလာဖို့ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဝါရှင်တန်နိုင်ငံရဲ့ဝန်ကြီးလက်ဘရော့ဖ်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးတို့ဟာယူကရိန်းပြဿနာနဲ့အာရှပစိဖိတ်ဒေသအရေးကိစ္စတွေလို့ထိတ်တန့်ကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်သမ္မတရှီကျင့်ဖြင့်တွေ့ဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံကိုလာမယ့်မေလမှာတွေ့ရောက်မှာဖြစ်ပြီးတော့ဒါဟာရုရှားသမ္မတပူတင်တွေ့တော့သူ့ရဲ့သမ္မတသက်တမ်းမှာပြပကိုပထမဆုံးချိန်သွားတဲ့ခရီးစဉ်ဖြစ်ပါတယ်။တရုတ်အကောက်ခွန်ဌာနရဲ့စီးရင်တွေအရတော့တရုတ်နဲ့ရုရှားနိုင်ငံကုန်သွယ်ရေးဟာပြီးခဲ့တဲ့2023ခုနှစ်မှာ2022ကထက်ဆိုင်ရင် 26.3% ခန့်လုံးတိုးလာခဲ့ပြီးတော့အမေရိကန်ဒေါ်လာ140.1 billion ထိစံချိန်တင်မြင့်တက်ခဲ့တဲ့လို့ပြောပါရခင်ဗျာ
။နေမီပိုင်ဆိုင်မှုတွေညင်းပွားနေတဲ့တောင်တရုတ်ပြည်နယ်ပြည်မှာဒီနေ့ပဲကင်းလက်တက်ခရေးစီးရေးလက်ချင်းတဲ့အကြောင်းတရုတ်စစ်တပ်ကပြောပါရယ်။အမေရိကန်၊ဂျပန်၊ဩစတြေးလျနိုင်ငံတို့နဲ့ဖိလစ်ပိုင်နိုင်ငံကပူးတွဲစီးရေးလက်ချင်းတဲ့နေ့မှာပဲတရုတ်နိုင်ငံကလည်းစီးရေးလက်ချင်းခဲ့တာပါ။ယင်းနယ်နိမိတ်ပိုင်ဆိုင်မှုတွေတရုတ်နိုင်ငံနဲ့ညင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်၄နိုင်ငံကကာဝေးဌာနအကြီးအကဲတွေကတောင်တရုတ်ပြည်နယ်မှာပူးတွဲစီးရေးလက်ချင်းတဲ့အကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲတရုတ်နိုင်ငံကလည်းရေတပ်နဲ့လေတပ်ပူးတွဲပြီးကင်းလက်တက်ခရေးအတွက်လက်ချင်းတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။တောင်တရုတ်ပြည်နယ်ပြည်မှာအခြေအနေရှုပ်ထွေးစေမဲ့လုပ်ရက်တွေနဲ့ပြဿနာတွေဖန်တီးနေတာတွေကိုထိမ့်သိမ်းထားနိုင်ကြောင်းလည်းတရုတ်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပ
ါ။နောက်ဆုံးသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမှာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။စီအေပတိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တဲ့တိုက်ပွဲတွေမှာစီအေအေးနေလို့အိန္ဒိချင်းမင်္ဂလာဒေ့ရှ်နိုင်ငံဘတ်ချန်းကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ကောင်စီတပ်သားတွေနဲ့နေကြားဆောင်လုံခြုံရေးနေကြားဆောင်ရဲလုံခြုံရေးတွေ900ကျော်သွားပြီဖြစ်ပါတယ်ပထမအထုပ်330ကိုရေချောင်းကနေမင်္ဂလာဒေ့ရှ်ဘက်ကပြန်ပို့ဆောင်ပေးထားပြီးထပ်ခိုလုံလာတဲ့စစ်ကောင်စီတပ်သားတွေကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကရေလန်းကနေတဆင့်ပြန်ပို့ဖို့နိုင်ငံစီစဉ်နေပါတယ်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်နေဆက်မြင့်ဖြတ်ကျော်တိမ်းရှောင်လာကြတဲ့စစ်ကောင်စီတပ်သားတွေနဲ့နေကြားဆောင်ရဲတွေရဲ့နောက်ဆုံးလုံခြုံရေးအခြေအနေတွေကိုစုစည်းပြီးတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ် 2023 ခုနှစ်နိုဝင်ဘာလကတည်းကတကြောပြန်စတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေအေတို့ကြားကတိုက်ပွဲတွေက2024ခုနှစ်နှစ်ဆန်းပိုင်းကနေစအခုချိန်ထိအတော်လေးပြင်းထန်နေဆဲဖြစ်ပါတယ်။ ရခိုင်ပြည်နယ်အတွင်းကအချက်အချာကြတဲ့မြို့တချို့နဲ့စစ်တင်တော်အကြောင်းတွေအပါအဝင်စစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကဇက်တိုက်ဆိုသလိုသိမ်းပိုက်နေတဲ့အချိန်မှာစစ်ကောင်စီဘက်ကလည်းမြေပြင်ရေပြင်ကသာမကဝေဟင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်ခုခံတိုက်ခိုက်နေလို့တိုက်ပွဲတွေထဲမှာအသက်ဘေးကနေလွတ်အောင်လို့တိမ်းရှောင်ပြေးနေရတဲ့ဒေသခံပြည်သူကတသိန်းကျော်သွားပြီလို့ကုလသမဂ္ဂကဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခတွေပြင်းထန်နေချိန်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြားမှာစစ်ရေးနှိမ့်လာတဲ့အတွက်စစ်ကောင်စီတပ်သားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးသွားကြတာအခုဆိုရင်တော့အယောက်900ကျော်သွားပြီဖြစ်ပါတယ်။ဖေဖော်ဝါရီလ4ရက်နေ့ကနေစပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအတုပ်လိုက်စပြီးထွက်ပြေးနေကြတဲ့အထက်မှာစစ်ကောင်စီတပ်သားတွေနေကြားစောင့်တက်ရဲလုံခြုံရေးတွေနဲ့မိသားစုဝင်တွေအပါအဝင်အယောက်330ကိုဖေဖော်ဝါရီလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်ကရေကြောင်းကနေတဆင့်ပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။အဲ့ဒီနောက်မှာတော့ရခိုင်ဘက်ချမ်းမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေဆဲဖြစ်ပြီးမတ်လ17ရက်နေ့မှာတော့စစ်ကောင်စီတပ်သား129ယောက်ထပ်ပြီးတော့ထွက်ပြေးလာပြန်ပါတယ်။အဲ့ဒီထွက်ပြေးလာတဲ့သူတွေကိုဘင်္ဂလားဒေ့ရှ်နေကြာစောင့်တပ်ကလက်နက်တွေဖြုတ်သိမ်းပြီးတော့သူတို့ကိုဘေးကင်းလုံခြုံရာမှာခိုးလုံခွင့်ပြုထားတယ်လို့ဆိုပါတယ်။တခါမတ်လ30ရက်နေ့စနေနေ့မနက်ပိုင်းမှာလဲမြန်မာစစ်ကောင်စီတပ်သား3ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခိုးလုံလာတယ်လို့ဘန်ဒါဘန်လက်ထောက်ကော်မရှင်နာမင်းကြီးဆာဒ်မူဂျာဟစ်မူဒင်ကအတည်ပြုထားတာကိုဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။အဲ့ဒီနောက်ထပ်ထွက်ပြေးလာတဲ့စစ်ကောင်စီတပ်သား3ယောက်ကိုလဲဘင်္ဂလားဒေ့ရှ်နေကြာစောင့်တက် BGB ကထိန်းသိမ်းထားပါတယ်။ဧပြီလ2ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အဲ့ဒီလိုမျိုးဘင်္ဂလားဒေ့ရှ်ကိုထပ်ပြီးထွက်ပြေးခိုးလုံလာတဲ့မြန်မာစစ်သားနဲ့နေကြာဆောင်ရဲတပ်ဖွဲ့ဝင်ပေါင်း180ကိုမြန်မာဘက်ခြမ်းကနေရေလန်းကနေတဆင့်ပြန်ပို့ပေးဖို့နှစ်နိုင်ငံသဘောတူခဲ့ပါတယ်။နိုင်ငံရေးစစ်ရေးမတည်ငြိမ်မှုပြိပခါတွေနဲ့နည်းမြေမငြိမ်းချမ်းဖြစ်နေတဲ့မြန်မာနိုင်ငံထဲမှာအကြောင်းမျိုးစုံနဲ့ပိတ်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား190ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြန်ပြီးခေါ်ယူနိုင်ရေးဆွေးနွေးညှိနှိုင်းနေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာဟာဆန်မမုတ်ကပြောပါတယ်အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်180ကိုပင်လယ်ရေကြောင်းလမ်းကနေရာသီဥတုကောင်းမွန်လာတာနဲ့ရှေ့သတင်းမှတ်ထဲမှာပြန်လည်ပို့ဆောင်မှုစီစဉ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်လာတဲ့မြန်မာစစ်ကောင်စီတပ်သားတွေနဲ့နေကြာဆောင်တက်ရဲတွေဟာဘူးသီးတော်မောင်တော်မျိုးကနေတဆင်တချို့ကလက်နက်တွေကိုပါတဲဆောင်လာပြီးတော့ဘင်္ဂလားမြန်မာနယ်စပ်မြင်းကိုဖျက်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြေးဝင်လာကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးလာကြတဲ့စစ်ကောင်စီတပ်သားတွေနဲ့နေကြာစောင့်တက်ရဲလုံခြုံရေးတွေလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာထိန်းသိမ်းထားရှိထားတဲ့အခြေအနေနဲ့ပတ်သက်လို့သူတို့သိထားသလောက်ကိုရိုဟင်ဂျာဒုက္ခသည်တွေက VOA ကိုအခုလိုရှင်းပြပါဗျာ
။သူတို့ကိုဟိုပေါ့နော်ဟိုနိုင်ကောင်စီရီဆိုတာကဘန်ဒါဗန်ခရိုင်ရဲ့နိုင်ချောင်းစူရီဆိုတဲ့ဟိုမြို့နယ်ရဲ့ဟိုပိုင်ထဲမှာပဲပိုင်နဲ့ထဲမှာပဲသူတို့ကိုတားခဲ့တာတင်းတင်းထားတာပြပါတွေ့ပြလာတဲ့ဟို BGB ပေါ့နော်ဟိုလက်ရှားဆောင်ရဲတပ်ဖွဲ့ရဲ့ပြီးတော့ဟိုစစ်သားပေါ့နော်အဲသူတို့ကိုဟိုပေါ့နော်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဟိုလက်ရှားဆောင်တပ်ပေါ့နော်လက်ရှားဆောင်တပ်ကဟိုလုံခြုံရဲ့တာဝန်ယူပြီးတော့ဟိုစတင်ချောင်းတွေမှာပဲသူတို့ကိုဟိုလုံလုံချုံချုံနဲ့ဟိုတားခဲ့တာဖြစ်ပါတယ်သူတို့ကစာဝင်းနေရေးကစားပေါ့နော်ဟိုဆက်ဆာရရအစီပြင်အောင်ဟိုဆောင်ရွက်ပေးခဲ့ပါတယ်ဟိုပြီးတော့ဟိုသူတို့နဲ့ဟိုပက်တက်ပြီးတော့ပေါ့နော်ဟိုနှစ်နိုင်ငံဟိုဘင်္ဂလားဒေ့ရှ်ရဲ့မြန်မာပေါ့နော်ဒီနှစ်နိုင်ငံဟိုတန်တမန်နေလဲ့နဲ့ဆက်ဆက်ပြီးတော့သူတို့ဥပုပ်နေရေးဟိုမြန်မာကိုပြင်ပုတ်ပေါ်တွေလွေပေးပေါ်တွေသူတို့ဆောင်ရွက်နေတာရှိတယ်ဟိုဒီလာမှာဟိုဆောင်ရွက်အလင်းမဲလို့ကျန်တော့ကဟိုဘောနော်မြောင်လင်းတာဘောနော်ဒါမဲ့ဒီလာမှာပြောင်းသူတို့ကလောက်ပုံရှူးစားနေတာလည်းရှိပါတယ်ဒီဘင်္ဂလားဒေ့ရှ်ဘက်ကဟိုဒီလာမှာဟိုမြန်မာကိုလွေပေးလေးရအောင်မြန်မာနဲ့ရှစ်ဆစ်ပြီးတော့ဟိုဆောင်ရွက်နေတာတော့ရှိပါတယ်ဟိုဒီအချမ်းတွေကိုပြောရမယ်ဆိုလို့ဆိုရင်ဒါကဟိုပေါ့နော်ဒီနိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်ဘက်ကဟိုလူရှင်ရဲ့ကရန်တင်းမှထားတာရှိတယ်ဒါမှအဲရောက်လာတဲ့ဟိုဒုက္ခစိတ်တွေကလည်းဟိုမာမာကြီးတချို့ရှိတယ်ဟို50လောက်ပေါ့နော်ဟိုပြီးတော့ဟိုပေါ့နော်ဆက်ကမားဆိုတဲ့ဟိုဒိုင်းနေလူမျိုးပေါ့နော်အဲသူတို့ရှိတယ်35စုလောက်ရှိတယ် ဒါကဟိုသူတို့ရဲ့ဆွေမျိုးသားချင်းပေါ့နော်ဟိုနှစ်ဆက်တဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေစီပဲဟိုယာယီပဲသူတို့ကကုလူနယ်လာရှိပါတယ်ဟို UN ကတော့သူတို့ကိုဟိုပေါ့နော်ဟိုအခုလုံခွင့်ပါရသူတို့ဟို protection ရရှိအောင်တော့ဆောင်ရွက်ပေးလာလက်ရှိအချိန်ထိတော့မရှိတော့ဘူး
ဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးလာကြတဲ့စစ်ကောင်စီတပ်သားတွေနဲ့မြန်မာနယ်ခြားစောင့်တပ်ရဲတပ်ဖွဲ့ဝင်တွေကိုမြန်မာနိုင်ငံဘက်ခြမ်းကိုအလင်းစလိုပြန်မပို့ဘဲနဲ့မြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင်ချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးတော့အပြည်ပြည်ဆိုင်ရာရာဇဝတ်မှုဆိုင်ရာတရားရုံး ICC နဲ့ချိတ်ဆက်ပြီးတော့စုံစမ်းစစ်ဆေးပါလို့ဘင်္ဂလားဒေ့ရှ်အစိုးရကို45 Rights လူခွင်အဖွဲ့ကပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကတောင်းဆိုထားပါတယ်မြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေအနေနဲ့လည်းနိုင်ငံတကာတရားစီရင်ရန်ရာတွေနဲ့ပူးပေါင်းဆောင်ရွက်အစ်စစ်ခံမှုတကယ်လို့ပူးပေါင်းစစ်ဆေးမဲ့မြန်မာစစ်ကောင်စီတပ်သားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကလည်းတိုက်တွန်းသင့်ပါတယ်လို့45 Rights လူခွေးအဖွဲ့ကအကြံပြုထားပါတယ်ရခိုင်မြောက်ပိုင်းမှာတော့အခုချိန်ထိအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်စစ်ကောင်စီဘက်ကစစ်သားတွေကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုမကြခဏဆိုသလိုတိမ်းရှောင်ပြေးနေရတဲ့အချိန်မှာတော့ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေပါဝင်ဒုက္ခသည်စခန်းတွေကမွတ်စလင်ဒုက္ခသည်တွေကိုပါစစ်တင်နှံပေးနေပါတယ်သူတို့ကိုရခိုင်တပ်တော်နဲ့တိုက်ခိုက်ဖို့ရိုဟင်ဂျာမွတ်စလင်တွေကိုပါစစ်သားအဖြစ်အသုံးပြုနေတာကတော့လုံခြုံရေးကစိုးရင်စရာပါပြင်းထန်နေတဲ့နှစ်ဖက်တိုက်ပွဲတွေကြားမှာတိမ်းရှောင်ပြေးနေရတဲ့ရခိုင်ဒေသခံတွေမှာလည်းဘင်္ဂလားဒေ့ရှ်ဘက်ခြမ်းကလည်းလက်မခံလို့ထွက်ပေါက်ပိတ်နေတဲ့အနေအထားဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးသွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အခြေအနေနဲ့သူတို့ကိုနေရက်ပြန်ပို့မဲ့နှစ်နိုင်ငံသဘောတူညီချက်အစီအစဉ်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်
မဆုမုံပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးသွားမှာပါစီဒီအမ်အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့သူတွေဟာ PDF ဆရာဝန် PDF ចောင်းဆရာ PDF ចောင်းသားတွေစသဖြင့်ရေဦးဒေါ်လာရေးမှာကြမ်းကြမ်းခံဆက်လက်ပါဝင်နေကြကြောင်းမန္တလေးစီဒီအမ်လှုပ်ရှားမှုခေါင်းဆောင်ဒေါက်တာတေဇာဆန်းက VOE ကိုပြောပါတယ်အာနာသိန်းနာ၃နှစ်ကြာလာချိန်စီဒီအမ်လှုပ်ရှားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တော်လိုင်းအားသူတွေထိန်းချုပ်နယ်မြေမှာရှိနေတဲ့ဒေါက်တာတီဇာဆန်းကိုမတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
နိုင်ငံဝန်ထမ်းတွေရဲ့နော်ရုံးမတက်ဖက်ရုံးထွက်ခဲ့တဲ့ CDN လုံရှားမှုတီဒါပြောရရင်ကျွန်တော်ပြည်သူ့ຫນွေဦးတော်လန်ရေးကြီးရဲ့ပထမဦးဆုံးတာထွက်ခရယာတန်တို့တော့ပြောရမှာဖြစ်ပါတယ်ကျွန်တော်မှတ်မိတယ်2021ဖေဖော်ဝါရီ1ရက်နေ့မှာအာနာသိန်းတယ်အဲ့တော့ဖေဖော်ဝါရီ1ရက်နေ့ညနောက်တော့ဖေဖော်ဝါရီ2ရက်နေ့မနက်ကလေးကဒီ CDN လုံရှားမှုတီစတင်ခဲ့တာလည်းဖြစ်ပါတယ်နော်ဓမ္မရေးဝန်ထမ်းတွေပညာရေးဝန်ထမ်းတွေအပါအဝင်နော်ဝန်ထမ်းဦးရေသိမ့်နေချီတန်းနေချီပြီးတော့ CDN လုံရှားမှုမှာပါဝင်ခဲ့ကြပါတယ်ဒါမိမိတို့ရဲ့သွတ်သက်တဲ့ဆန္ဒသဘောထားတွေနဲ့ပေါ့ဒီစီရီယံလှုပ်ရှားမှုကြောင့်ပဲဒီအကြက်ဖက်စစ်အုပ်စုရဲ့နော်အုပ်ချုပ်ရေးရန်ရာတည်လို့မရတာဒီလိုချီပြီးဖြစ်ပါတယ်။ဒါကြောင့်စီရီယံလှုပ်ရှားမှုဒီကျွန်တော်တို့ပြည်သူ့ຫນွေဦးတော်လန်ရေးကြီးအတွက်အင်မတန်မှအရေးပါတယ်။ဒါတော်လန်ရေးရဲ့ဗန်ဒန်ကြီးတစ်ရက်လည်းဖြစ်တယ်။ဒီနေ့အချိန်ထိနော်အချိန်၃နှစ်ရှိသွားပြီ။ဒီစီရီယံလှုပ်ရှားမှုကြမ်းကြမ်းခံရပ်တည်နေစေဖြစ်ပါတယ်။ကျွန်တော်တို့အခုရောက်တဲ့နေရာတိုင်းမှာခြေရွာတိုင်းမှာတွေ့ရတဲ့စီရီယံဝန်ထမ်းတွေနော်ခုဆိုရင်စီရီယံဝန်ထမ်းအများစုဒီနော်မူလစီရီယံအလုပ်အပြင်နော်စစ်ကောင်စီကိုလက်မခံမှုဆိုတဲ့အပြင်ကိုကျွန်တော်တို့ဒီတော်လိုင်းအင်အားစုတွေအတွက်လိုအပ်နေတဲ့တာဝန်တွေကိုလည်းထပ်ရွက်နေကြတာကိုအင်မတန်မှဝမ်းသာစရာဂုဏ်ယူစရာတွေ့ရပါတယ်။ဒါကျွန်တော်တို့အညာမှာဆိုရင်ကျွန်တော်တို့ခါလာဂျာကာလစာတင်ကြောင်းတွေရှိတယ်။ဒီစာတင်ကြောင်းတွေမှာစာတင်နေတာကလည်းဒီစီဒီယံဝန်ထမ်းတွေပဲဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့အခုဂျေးဝါတွေမှာဟလာဂျမားရေးဆောက်ရှောက်မှုလုပ်ငန်းတွေလုပ်ပေးကြတယ်။အဲ့ဒီဝန်ထမ်းတွေကိုကြည့်ရင်လည်းစီဒီယံဝန်ထမ်းတွေပဲဖြစ်ပါတယ်ခင်ဗျ။နောက်ဆိုကျွန်တော်တို့အခုပြည်သူ့ကာကွယ်ရေးတပ်မတော် PDF ပါကြည့်နေမယ်ဆိုရင်လည်းစီဒီယံចောင်းဆရာတွေစီဒီယံចောင်းသားတွေစသဖြင့်ပေါ့ဗျာအများကြီးတွေ့နေရပါအဲ့တော့တနည်းပြန်တော်လန်ကြီးမှာနှစ်ထပ်ကွန်းထပ်ပါတယ်ပေါ့ဗျာစီရီယံလုတ်တဲ့အပြင်ကိုတော်လန်ကြီးမှာနောက်ထပ်နော်သူတို့တက်နိုင်တဲ့တာဝန်ကိုထမ်းရွက်နေကြတဲ့အင်မတန်မှဂုဏ်ယူတိုက်တဲ့နိုင်ငံဝန်ထမ်းတွေစီရီယံသူရဲကောင်းတွေလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ဒီနေ့အချိန်၃နှစ်တိုင်တဲ့စီရီယံမှန်နိုင်တဲ့ကြက်ကြန့်ခံစွာအားကောင်းတမ်းမှာစွာနဲ့ရှိနေတယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ
်လက်ရှိတိုင်းသားလက်နက်ကိုင်ဖွဲ့ရဲ့ဟိုသူတို့တွေရဲ့ဒီလက်နက်ကိုင်တိုက်ပွဲတွေပေါ့နော်ဒီအရာတွေကိုကြည့်မယ်ဆိုလို့ရှိရင်ဒေါက်တာတိဆာဆန်းကိုတိုင်းကဒီရှမ်းပြည်မြောက်ပိုင်းဘက်ကိုလည်းရောက်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီမှာဒီထူးသဖြင့်ကိုကန့်ဒေတာမှညီနောင်မဟာမိတ်တုံးဘွဲနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့အခါကျတော့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့အဲသူတို့ သူတို့တွေရဲ့တိုက်ပွဲတွေဟာနေဦးတော်နိုင်ရင်းနဲ့တသားတည်းဖြစ်နေရလို့မြင်လားရှင
်မှန်ပါတယ်ခင်ဗျအဲ့တော့ပြောရရင်ကျွန်တော်အနေနဲ့ဆိုရင်ဒီပြည်သူ့နေဦးတော်လန်ရေးကြီးအချိန်၃နှစ်ကျော်ကာလအတွင်းမှာမြန်မာနိုင်ငံရဲ့နေပယ်ဒေတာတော်တော်များများကိုကျွန်တော်ရောက်ပြစ်ပါတယ်ကျွန်တော်ခီးကြီးအများကြီးဖတ်ပြစ်တယ်ပေါ့ဗျာအဲ့တော့ပြည်သူတွေအများကြီးနဲ့တွေးပြတယ်သူတစ်ဖြစ်တိုင်းရင်းသားတော်လန်ရေးအဖွဲ့အစည်းကြီးတွေအီယာကိုအီယေကိုဖွဲ့ပေါင်းများစွာနဲ့တွေးပြခဲ့ပါတယ်အဲ့တော့ရှမ်းပြည်နယ်မြောက်ပိုင်းမှာဒါအခြေပြုတဲ့နော်တိုင်းရင်းသားတော်လန်ရေးအဖွဲ့အစည်းတွေနဲ့အများကြီးတွေးပြတာတခြားဒေသတော်လန်ရေးအဖွဲ့အစည်းတွေနဲ့တွေးပြပါအဲ့လိုတွေးပြဆုံမြင့်တဲ့နေရာမှာတူညီတဲ့အချက်တွေအများကြီးကျွန်တော်တွေးရတယ်ခင်ဗျအဓိကကတော့ဘာလဲဆိုတော့ကျွန်တော်တို့ဒါပြောရရင်ဒီတိုင်းရင်းသားတော်လန်ရေးအဖွဲ့အစည်းကြီးတွေဆိုတော့ရှေ့မှာနှစ်ပေါင်းတချို့အဖွဲ့တွေနှစ်90ကျော်တချို့အဖွဲ့တွေနှစ်60တချို့အဖွဲ့တွေနှစ်40နော်နှစ်30နှစ်90စတဲ့နှစ်ပေါင်းများစွာစေစုနဲ့ချီပြီးတော့ကျွန်တော်တို့တိုင်းပြည်မှာဒီအာဏာရှင်စနစ်ဆိုးတွေကိုဒါတွန်းလှန်ခဲ့ကြတယ်။တိုင်းရင်းသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်အတွက်ကျွန်တော်တို့ဒါလက်နက်စွဲကင်တော်လှန်ရေးလုပ်ခဲ့ကြတဲ့အဖွဲ့အစည်းကြီးတွေဖြစ်ပါတယ်ခင်ဗျ။ဒီအဖွဲ့အစည်းကြီးတွေနော်ရဲ့အခုတူညီတဲ့ရှုမြင်ချက်ကအခုကျွန်တော်တို့ဒီຫນွေဦးတော်လှန်ရေးကြီးတွေမိမိတို့ရဲ့မျှော်ယူချက်တွေမိမိတို့ပန်းနိုင်ကိုရောက်ဖို့ရအတွက်အကောင်းဆုံးအခွင့်အလမ်းကြီးဖြစ်တယ်။အကောင်းဆုံးအခွင့်အရေးကြီးဖြစ်တယ်ပေါ့ဗျာ။ဒါကိုအားလုံးကနော်ဒါတပန်နဲ့ဒါနော်တပြေးညီကျွန်တော်ရှုမြင်ကြတယ်ဒီကပြောနေတာကတော့ဗျာကျွန်တော်တို့ဟဲ့လားဒီတစ်ခေါက်မှာမြေပြတ်မှာအထူးသဖြင့်နေထိုင်ကြတယ်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ဒါတတိပြောရင်ဒီနိုင်ငံရဲ့လူများစုဒါလူမျိုးလူများစုတိုင်းရင်းသားတွေဖြစ်ပါတယ်အဲ့တော့အညာဒေသမြေပြတ်ဒေသမှာနေကြတယ်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ဟဲ့လားနော်တနိုင်ငံလုံးဟဲ့လားကျွန်တော်တို့ဒီအာဏာရှင်ဘုံရန်သူဖြစ်တဲ့ဖက်စစ်စစ်တပ်ကိုဒါအပြင်းထန်ဆုံးဆန့်ကျင်တွန်းလှန်ကြနေအဲ့တော့ဒီလိုအခြေအနေမှာဒီပွဲဘယ်လိုမှနိုင်စရာမနိုင်စရာအကြောင်းမရှိဘူးပေါ့ဗျာဆိုတာကိုအားလုံးကဒါလက်ခံကြတယ်ယုံကြည်ကြတယ်ပေါ့အဲ့တော့ဟိုပြောရရင်ဒီလိုအခွင့်အလမ်းမျိုးဒီလိုအခြေအနေမျိုးကိုဒါစောင့်ဆိုင်းမျှော်လင့်နေတာလေရှေ့မှာနှိပ်ပေါင်းများစွာကြားခဲ့ပြီပေါ့ဒါကြောင့်လည်းအခုဒါ2021ရိုးတော်လန်ရေးကြီးเนาะအခုချိန်မှာအားလုံးတနိုင်ငံလုံးမှာရှိတဲ့တိုင်းရင်းသားတော်လန်ရေးအဖွဲ့အစည်းကြီးအားလုံးလို့ကဒီပြည်သူ့ရိုးတော်လန်ရေးကြီးမှာဒါအစွမ်းကိုဒါเนาะတော်လန်ရေးကြီးနဲ့အတူတူဟန်ချက်ညီတသားတည်းဒါစီမျှော်နေကြတယ်ပေါ့အဲ့တော့ခုနပြောတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့မဟာမိတ်ညီနောင်တိုင်းရင်းသားအဖွဲ့အစည်းတွေလည်းအလားတူပါဒါကျွန်တော်တို့ຫນွေဦးတော်လန်ရေးကြီးနဲ့အတူတူဟန်ချက်ညီပေါ့ဗျာတစ်ဆက်တစ်ဆက်ထဲကျွန်တော်တို့ဒါဘုံရန်သူကလည်းတူတယ်ဗျာအကြံဖက်အာနာရှင်စနစ်ဒါကျွန်တော်တို့အကြံဖက်အာနာတဲ့စေအုပ်စုဖြစ်တယ်ဘုံပန်းနိုင်ငံလည်းကျွန်တော်တို့အားလုံးဒါရှိကြပါတယ်ခင်ဗျာနော်တကယ်စစ်မှန်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရှိတဲ့ဒန်းလူကြီးလူရှိတဲ့ဒါဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အားလုံးဒီတိုင်းရင်းသားတော်လန်ရေးအဖွဲ့အစည်းကြီးတွေဟာကျွန်တော်တို့ဘုံရန်သူကိုအတူတူကျွန်တော်တို့ဒါတိုက်ခိုက်တွန်းလှန်နေကြတယ်ဘုံပန်းနိုင်ကိုအတူတူချစ်တက်နေကြတယ်ကျွန်တော်တို့အားလုံးမှာဘုံတူညီတဲ့လုပ်ငန်းစဉ်တွေနဲ့အတူတူကျွန်တော်တို့ဒါချစ်တက်နေကြပါတယ်လို့ကျွန်တော်အနေနဲ့ဒီလိုလေးရှုမြင်ပါတယ်ခင်ဗျအ
ဲ့တော့မြန်မာနိုင်ငံရဲ့ဒီအနေထားရဆိုလို့ရှိရင်အမ်ဒီတိုင်းသားအဖွဲ့တိုင်းသားလူမျိုးအသီးသီးရှိကြတယ်နောက်သူတို့တမိုင်းကြောင်နောက်ခံနေရလဲအမျိုးမျိုးရှိကြတဲ့ခါကျတော့ဒီအနာဂတ်ဒီဆောင်ရီမှာပေါ့ဥပမာဆိုရင်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လေဥပမာဒီရှမ်းတိုင်းသားအဖွဲ့တွေအဲ့နောက်ကိုကံပေါ့နော်ဒေတာကံအဲ့လိုသူတို့ဖွဲ့စည်းသီးရှိတယ်အဲ့တော့အနာဂတ်တည်ဆောက်ရေးမှာအနာဂတ်နိုင်ငံဒီဖက်ဒရယ်တည်ဆောက်ရေးမှာပေါ့နော်ဒီလိုအသီးသီးလူမျိုးစုအသီးသီးကွဲနေတဲ့အခြေအနေရောတကယ်ဟိုဖက်ဒရယ်တည်ဆောက်ရေးမှာဟိုဘလို့အခက်အခဲတွေဖြစ်နိုင်လဲရှင်
ကျွန်တော်တို့တိုင်းပြည်ကဒါလူမျိုးတစ်ခုတည်းဟာလားဘာသာတရားတစ်ခုတည်းနဲ့တည်ဆောက်ထားတဲ့တိုင်းပြည်မဟုတ်ဘူးကျွန်တော်တို့တိုင်းပြည်မှာမတူညီတဲ့လူမျိုးတွေလူမျိုးစုတွေအများကြီးပြည်တည်နေထိုင်ကြတယ်ဟာလားမတူညီတဲ့ကျွန်တော်တို့ဘာသာတရားတွေကိုလည်းဒါကိုယ်ကိုယ်ယုံကြည်ကြတယ်မတူညီတဲ့ကျွန်တော်တို့ဘာသာစကားတွေလည်းရှိတာပေါ့ဗျာအချိန်တိုင်းမှာပဲကျွန်တော်တို့မတူညီတဲ့တမန်ကြောင်းနောက်ခံနေရေမြေတော်တောင်တွေလည်းရှိတယ်တကယ်တော့ပြောရရင်ဒါသည်ဒီစုံလင်ကွဲပြားမှုသည်နော်အလားတရားလည်းဖြစ်ပါတယ်ခင်ဗျတနည်းပြောရရင်အာသာချက်လို့လည်းပြောနိုင်ပါတယ်ခင်ဗျအဲ့ဒါလို့စုံလင်ကွဲပြားမှုတွေဓာတ်ထဲမှာကျွန်တော်တို့ ਨੇ ဆက်ဆက်တဲ့နိုင်ငံရေးစနစ်အုပ်ချုပ်ရေးစနစ်ကောင်းကိုတည်ဆောက်နိုင်ဖို့ဒါသည်အထူးကြတယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်ကမ္ဘာမှာလည်းကျွန်တော်တို့မြန်မာနိုင်ငံထက်တောင်ပိုပြီးတော့လူမျိုးရဟာလာဘာသာတရားရတမန်ရင်ကြီးမှုရစုံလင်ကွဲပြားတဲ့နိုင်ငံတွေရှိမှာအများကြီးရှိပါတယ်အဲ့လိုနိုင်ငံတွေမှာဟာလာတည်တည်ငြိမ်ငြိမ်နဲ့စီမံခန့်ခွဲအုပ်ချုပ်နေတဲ့တိုးတက်နေတဲ့တိုင်းပြည်တွေလည်းကျွန်တော်တို့ဒါအများကြီးရှိပါတယ်ဒါကြောင့်ကျွန်တော်တို့ခုနပြောခဲ့တယ်ကျွန်တော်တို့ရဲ့မျှော်ယူချက်ကတကယ်စစ်မှန်တဲ့ကိုပိုင်အုပ်ချုပ်ကိုပိုင်တပ်ထိုင်ခွင့်ရှိတဲ့ Federal Democracy စနစ် Federal စနစ်ဆိုတာလည်းဒါပါပဲခင်ဗျဟာကျွန်တော်တို့နိုင်ငံရဲ့ဒါလွတ်လပ်ရေးရပြီး180နီးပါးတမန်ကြောင်းရဒါသိကြတယ်ကျွန်တော်တို့တိုင်းပြည်ကိုကျွန်တော်တို့ဒါတကယ်မှန်ကန်တဲ့စစ်မှန်တဲ့ Federal စနစ်နဲ့နော် Democracy စနစ်နဲ့အုတ်ချုပ်မှာဖြစ်ပါတယ်ခင်ဗျ။မှန်တယ်ကျွန်တော်တို့တချို့တော့ကျွန်တော်တို့တိုင်းပြည်ရဲ့တချို့နေရာဒေသတွေမှာအချင်းချင်းနော်လူမျိုးမတူညီတဲ့လူမျိုးတစ်ခုနဲ့တစ်ခုကြားမတူညီတဲ့ဟာလာပြင်ကျင်းမှုတစ်ခုနဲ့တစ်ခုကြားထဲမှာနော်ဒီအတွန်းတိုက်လေးတွေနော်ကျွန်တော်တို့ဒါရှေ့ကောင်းရှိနိုင်မှာနော်အနည်းပြောရင်ပဋိပက္ခလေးတွေပေါ့တိုးတော့ဒါတွေအားလုံးဒီကျွန်တော်တို့အဓိကအရေးကြီးတာကျွန်တော်တို့အားလုံးရဲ့ဘုံရန်သူကဘာလဲဒါခုနကပြောတဲ့နော်ကျွန်တော်တို့အာဏာရှင်စနစ်ဟာလာနော်ဒီကျွန်တော်တို့ဗဟိုဦးစီးချုပ်ကင်ခြင်းနဲ့စနစ်တရားတာလေကျွန်တော်တို့အားလုံးရဲ့စစ်မှန်တဲ့ဘုံရန်သူတွေဖြစ်ပါတယ်ခင်ဗျ။ အဲ့တော့ကျွန်တော်တို့ဒီဘုံရန်သူအာနာရှင်စနစ်တွေမရှိတဲ့အချိန်မှာကြံတဲ့ကျွန်တော်တို့အချင်းချင်းကြားတွေကပဋိပက္ခတွေနော်အတွန်းတိုက်တွေကိုကျွန်တော်တို့အားလုံးဒါညီရင်းအကိုမောင်ရင်းနှမစိတ်ဒီနေ့တွေ့မိဖက်စိတ်မိဆွေစိတ်နဲ့ကျွန်တော်တို့ဒါဖြည့်ရှင်းလို့ရတယ်ဆွေးနွေးညှိနှိုင်းလို့ရတယ်ဆိုတော့ဒါလိုမျိုးခံယူချက်ပေါ့ဗျာဒီနေ့ပြောရင်ကျွန်တော်တို့မိဖက်ပဋိပက္ခတွေအချင်းချင်းကြားတွေကနော်ကျွန်တော်တို့ဆွေးနွေးစရာရှိတဲ့ကိစ္စတွေကိုနော်လက်နက်တွေမပါပဲအင်အားတွေမတုံးမဲနဲ့ကျွန်တော်တို့အချင်းချင်းဇပွဲဝိုင်းမှာနိုင်ငံရေးဇပွဲဝိုင်းမှာနိုင်ငံရေးနီးနဲ့ဒါသွင်းသွင်းညှိနှိုင်းအပြေရှာလို့ရတယ်လို့ကျွန်တော်တို့အနေနဲ့အပြေအဝယုံကြည်တယ်။ကျွန်တော်ရဲ့တွေ့ရမြင်ရတော့ကျွန်တော်တို့ခေါင်းဆောင်အသီးသီးကဒီလိုပဲယုံကြည်ကြပါတယ်။ကျွန်တော်တို့အချင်းကြားထဲမှာစစ်ဆက်သွင်းသွင်းညှိနှိုင်းရမယ့်ကိစ္စတွေရှိတယ်။ဒါတွေကိုကျွန်တော်တို့လက်ခံတယ်အတိမဲ့ပြုတယ်ပေါ့ဗျာ။သို့တော့ဒါတွေဒီအချင်းချင်းမိတ်ဆွေမိဖက်ကြားတွေကနော်အကြောင်းအရာတွေဖြစ်တဲ့အတွက်ပဋိပက္ခရှိခဲ့တယ်ဆိုရင်တောင်မှဒါတွေကိုကျွန်တော်တို့အနေနဲ့ဒီအာနာရှင်စနစ်အလွန်မှာကျွန်တော်တို့မိဖက်ပဋိပက္ခအဖြစ်ပဲခံယူပြီးတော့ဒါကျွန်တော်တို့ငြိမ်းချမ်းစွာနော်စပွဲပိုင်းမှာပဲကျွန်တော်တို့စစ်ဆက်သွင်းသွင်းပြီးတော့ကျွန်တော်တို့အားလုံးဖြစ်ချင်တဲ့ငြိမ်းချမ်းသာယာတိုးတက်တဲ့လူအဖွဲ့အစည်းတစ်ခုကိုတေချာပေါက်တည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့အပြည့်အဝနားလည်ယုံကြည်ပါတယ်ခင်ဗျ။
အဲ့ညမှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ယုံကြည်မှုပိုင်းပေါ်အထူးသဖြင့်ဒီဒေါက်တာတေချာစန်းကိုရိုင်းလည်းမြောက်ပိုင်းဘက်ကိုသွားခဲ့တဲ့အချင်းပြင်းတွေပါတော့ပေါ့နော်။ဒီတိုင်းသားတွေရဲ့သူတို့ရဲ့ယုံကြည်မှုပေါ့ NUG ပေါ်သူတို့ရဲ့အမြင်တွေဘယ်လိုတွေးရလဲရှင်။
အဲ့တော့ကျွန်တော်တဦးချင်းတယောက်ချင်းရဲ့ဒါတွေးချည့်ရဲ့ရအပြောမယ်ဆိုရင်လည်းပဲတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေကကျွန်တော်တို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နော်ကျွန်တော်တို့တိတိချာချာတိုင်းတိုင်းမင်းမင်းညှိညှိနိုင်နိုင်နဲ့ကျွန်တော်တို့ဒါဆောင်ရွက်နေကြတာဒီတော်လှန်ရေးလုပ်ငန်းတွေအတူဆောင်ရွက်နေကြတာတော်လှန်ရေးခရီးချမ်းကိုအတူဖြတ်သန်းနေကြတယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ်ဒီလိုပဲချုပ်မြင်ပါတယ်ခင်ဗျအဲ့တော့အဲ့ဒါလည်းပဲကျွန်တော်တို့ဒါခုနပြောခဲ့တယ်လို့ပဲဒါအခုမှမဟုတ်ဘူးကျွန်တော်ဒီຫນွေဦးတော်လှန်ရေးကြီးနော်စတင်ကြတဲ့ကနေပြီးတော့ဒီတော့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ပေါ်ပေါက်လာတာကကျွန်တော်တို့တိုင်းရင်းသားဒေါ်လာကြီးအဖွဲ့စည်းတွေဟဟလာ2020ရွေးကောက်ပွဲကနေပြည်သူလူထုကလောက်ပတ်စင်လွဲအာဏာပေးလိုက်တဲ့ CRPH နော်ပြည်သူလွတ်တော်ကိုယ်စားလှယ်ပြည်ထောင်စုလွတ်တော်နော်စတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေရေနော်ကျွန်တော်တို့ဟဟလာဒီဂျာကာလာဒီကျွန်တော် Federal PN Federal Unit ကိုစားပြုကော်မတီစတဲ့ဒီလိုမျိုးအင်အားစုအသေးသေးစုပေါင်းပြီးတော့မှအနျူချီအစိုးရဆိုတာလေဒါကျွန်တော်တို့ပေါ်ပေါက်လာတယ်ပေါ့ဗျာ Federal Democracy ပြည်ရင်ဆိုတာလေကျွန်တော်တို့ရှိတာတယ်အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ဆိုတာလေရှိတာတယ်ပြောချင်တာက NUG ကိုတိုင်ပင်ရင်နော်ဒါကျွန်တော်တို့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေအပါအဝင်ဂျာကာလာပြည်နယ်ဖက်ဒရယ်ယူနစ်တိုင်းမင်္ဂန်ကောင်စီတွေအပါအဝင်ကျွန်တော်တို့ຫນွေဦးတော်လှန်ရေးအင်အားစုတွေလို့ပြောလို့ရမယ်နော်လူထုတပိတ်တိုက်ပွဲဖွဲ့စည်းတွေအရက်ဖက်အဖွဲ့စည်းတွေအပါအဝင်အားလုံးကနေပြီးတော့ကျွန်တော်ဖက်ဒရယ်ဒီမိုကရေစီပဋိညင်အရစုဖွဲ့ပေါ်ပေါက်လာတဲ့ဂျာကာလာတော်လှန်ရေးအစိုးရတရဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်တယ်အခုဒီတော်လှန်ရေးကာလာ၃နှစ်အတွင်းမှာလည်းဒီလိုပါပဲ NUG ကျွန်တော်ဂျာကာလာတော်လှန်ရေးအစိုးရနဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့စည်းကြီးတွေကနော်ဒီစတိချာချာစနစ်တကျညှိနေတဲ့အချိန်မှာပြီးတော့ကျွန်တော်ຫນွေဦးတော်လန်ရေးကြီးကိုအတူတကွနော်လုတ်ဖွဲ့ကင်ဘက်တီအနေနဲ့ရဲဘော်ရဲဘက်တီအနေနဲ့ဒါဖြတ်သန်းနေကြတယ်လို့ကျွန်တော်အနေနဲ့ဒီလိုပဲရှုမြင်နားလည်ပါတယ်ခင်ဗ
ျဒီຫນွေဦးတော်လန်ရေးဟာဟိုဆက်ပြီးတော့ဒီ၃နှစ်တာကာလကြာလာပြီမဲ့ပေါ့နော်ရောက်လာတဲ့ခါမှာလဲအချိန်ဟုန်ဆက်ကောင်းနေစေဆိုတဲ့အပိုင်းမှာပေါ့နော်ဘယ်လောက်ထပ်ပြီးတော့ကြာနိုင်မလဲရှင်ဒီຫນွေဦးတော်လန်ရေး
အဲ့တော့ဒီကျွန်တော်တော်လန်ရေးကာလအတွင်းမှာကျွန်တော်မြန်မာနိုင်ငံရဲ့နေရဒေတာတော်တော်များများကိုကျွန်တော်ခရီးရောက်ပြစ်ပါအဲ့တော့နေရဒေတာတော်တော်များများကပြည်သူတွေအများကြီးနဲ့လည်းကျွန်တော်တွေ့ပြစ်တယ်ပေါ့ဗျာဒီကနေ့ကျွန်တော်ဘာတွေ့ရတယ်လဲဆိုတော့ကျွန်တော်တို့ပြည်သူတွေကနော်ဒီတော်လန်ကြီးအောင်ပွဲဆင်ဖို့ရာအတွက်အဆအဆအရာရာစိတ်ပိုင်းဖြတ်ပြီးဖြစ်တယ်သူတို့ဗျာဘာလို့ပဲရင်းနှီးရပါစေဘာလို့ပဲပြစ်ဆက်ရပါစေသူတို့ရွာမီးလောင်သွားမလားသူတို့အိမ်ပြာကျသွားမလားနောက်ဆုံးသူတို့အသက်ခံတာပေးရမလားရတယ်ဒီတော်လန်ကြီးနိုင်ဖို့အရေးကြီးတယ်နိုင်မှဖြစ်မယ်ဆိုတဲ့စိတ်ကကျွန်တော်တို့ပြည်သူအားလုံးမှာပိုင်းဖြတ်ပြီးသားဖြစ်တယ်ဟာလားဒီအာနာရှင်စနစ်ဆိုးမရှိမှဒီအကြမ်းဖက်စစ်တပ်မရှိမှငါတို့တိုင်းပြည်တိုးတက်မယ်ငါတို့ဒေသဖွံ့ဖြိုးမယ်ငါတို့ရွာလေးငြိမ်းချမ်းမယ်ဆိုတာဒီတို့ရဲ့ဘဝပေးအတိအယသိနေပြီပေါ့ဗျာဒီတော့အာနာရှင်စနစ်ပြိုကျဖို့ဆိုရင်တို့ဘာလို့ဘလို့ပဲပေးဆက်ရပါစေဘလောက်ပဲပင်ပန်းပါစေဘလောက်ပဲခက်ခဲပါစေဘလောက်ပဲကြံတန်းပါစေဘလောက်ပဲအချိန်ကြာမြင့်ပါစေတို့အားလုံးအသင့်ဆိုတဲ့စိတ်ပိုင်းဖြတ်မှုကိုကျွန်တော်တို့ဒါပြည်သူတွေဂျားထဲမှာရောတော်လန်ရေးအင်အားစုတွေဂျားထဲမှာလည်းကျွန်တော်တို့တွေ့ရအဲ့တော့အခုကျွန်တော်တို့ဒါဖြတ်တန်းခဲ့တဲ့အချိန်၃နှစ်ကိုကြည့်မယ်ဆိုရင်လည်းဒါတနည်းပြောရင်ကျွန်တော်တို့အတွက်တော်လန်ကြီးဘက်ကကြည့်ရင်အဆိုးဝါးဆုံးအခက်ခဲဆုံးအချိန်တွေပါလေခင်ဗျဒါလက်နက်ကင်တိုက်ပွဲမှာကြည့်မယ်ဆိုရင်လည်းဒါကျွန်တော်တို့လွန်ခဲ့တဲ့၃နှစ်ကကျွန်တော်တို့တူမီနဲ့စခဲ့ရလက်လုံမိုင်းလေးတွေနဲ့လက်လုံတူမီတနက်လေးနဲ့စခဲ့တဲ့တော်လန်ကြီးဒီနေ့အညာမှာလည်းကျွန်တော်ဒါမောင်းမြန်တနက်တရားအစပေါ့ဗျာဒါတွေနဲ့တွေ့လာမြင်လာရပါတယ်ပြောချင်တာကကျွန်တော်တို့တော်လန်ကြီးအခက်ခဲဆုံးအချိန်တွေအမောင်မိုက်ဆုံးအချိန်တွေကိုကျွန်တော်တို့ဖြတ်တန်းခဲ့ပြီးကြော်ဖြတ်ခဲ့ကြော်လွန်ခဲ့ပြီပေါ့ဗျာအဲ့တော့ဒီရရှိကျွန်တော်တို့ဒီ၃နှစ်ဖြတ်တန်းခဲ့တဲ့စူးစီးချက်ညှို့မှု ခံယူချက်စိတ်သက်တွေနဲ့အတူတူဖြတ်တန်းကြမယ်ဖြစ်ဆိုရင်တော့ကျွန်တော်တို့အားလုံးညှော်ရီတိဆောက်လို့တဲ့ရွှေပြည်တော်ကနော်ညှော်ဖို့ရာအတွက်ရောက်ဖို့ရာအတွက်မဝေးတော့ဘူးလို့ပဲကျွန်တော်တို့အနေနဲ့သုံးသပ်ချင်တယ်အဲ့တော့ဘလောက်ပဲခက်ခဲပါစေဘလောက်ပဲကြမ်းတမ်းပါစေကျွန်တော်တို့အတူတူမရောက်ရောက်အောင်သွားကြမယ်ဆိုတာလည်းအင်မတန်မှခိုင်ပါတယ်လို့ပဲကျွန်တော်အနေနဲ့ကြုံမြင်ပါတယ်
အလေးစီရမ်လှူရှားမှုခေါင်းဆောင်ဒေါက်တာတေဇာဆန်းကိုမဟာရင်နိုင်ငံဆက်သွယ်မေးမြန်းပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
ပြည်အမေရိကန်ဆန်ကနေ2024ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါဗျာအခုတော့ကမ္ဘာမြန်မာမီဒီယာမင်ခွဲအစီအစဉ်ကိုထုတ်လွှင့်ပေးမှာပါစစ်ကောင်စီတပ်ဖွဲ့တွေနဲ့တရုတ်ရဲတပ်ဖွဲ့တွေကြားဖြတ်အွန်လိုင်းငွေကြေးလိမ်လည်မှုဂိုင်းတွေကိုဝင်ရောက်စီးနှင်ဖမ်းဆီးတာတွေရှိသလိုကြားဖြတ်လုပ်ငန်းတွေနဲ့ဆက်နွယ်နေသူတွေကိုရေးယူဖို့စစ်ကောင်စီကိုတရုတ်ကဖိအားပေးနေပါဗျာတရုတ်ဟာစစ်ကောင်စီပါဝင်မြန်မာနိုင်ငံရဲ့အားစုတွေနဲ့အဆက်အသွယ်ရှိသလိုနိုင်ငံရေးအရလည်းဩဇာညောင်းတာကိုတွေ့နေရပါတယ်မြန်မာရေးဖြေရှင်းရမှာတရုတ်ခန့်ကဏ္ဍဘယ်လိုရှိသလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သူနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေအင်အားကြီးတရုတ်နိုင်ငံအနေနဲ့စစ်ကောင်စီပေါ်ထားရှိတဲ့မူဝါဒတိကျပြတ်သားမှုမရှိတာကအခွင့်အလမ်းတရက်လာဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်ကောင်စီရဲ့ကာကွယ်ရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းကိုစစ်ထောက်လှမ်းရေးကဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းတွေမလနောက်ဆုံးပတ်ထဲမှာထွက်ပေါ်လာခဲ့ပါတယ်ကြဖြန်းလို့ခေါ်တဲ့အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့အတွက်ဗိုလ်ချုပ်အောင်လင်းထွန်းကိုဖမ်းဆီးတာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။အဲဒီလိုဗိုလ်ချုပ်အောင်လင်းထွန်းဖမ်းခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့မှာမတ်လ26ရက်နေ့ကနေ29ရက်နေ့အထိတရုတ်ရဲတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေပူးပေါင်းပြီးကြဖြန်းလုပ်ငန်းလုပ်ကင်ရာဟိုတယ်တွေကာစီနိုလောင်းကစားရုံတွေကိုဝင်ရောက်စီးနှင်းတာဖမ်းဆီးတာတွေလှုပ်ဆောင်တဲ့သတင်းတွေလည်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်။အဲဒီလိုဝင်ရောက်စီးနှင်းဖမ်းဆီးရာမှာတရုတ်ရဲတပ်ဖွဲ့ဝင်တီဟာမူဆယ်မြို့တဲအထိပြောရရင်မြန်မာနိုင်ငံတဲအထိဝင်ရောက်ဖမ်းဆီးတာတွေပြုလုပ်တယ်လို့တချို့သတင်းတွေမှာဖော်ပြထားတာတွေ့ရပါတယ်။ဒီလိုလှုပ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါရာကျူးကျော်ရာမရောက်ဘူးလားဆိုတဲ့မေးခွန်းတွေလည်းပြည်သူတွေကြားမှာထွက်ပေါ်လာပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့ဒါဟာတရုတ်ရဲ့ဗိုလ်ချုပ်အနိုင်ကျင့်မှုဝင်ရောက်ဆွတ်ဖက်မှုပါပဲပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကလည်းကြားဖြတ်နဲ့ပတ်သက်လို့တရုတ်ကဖမ်းရမ်းထုတ်ထားတဲ့ပယ်ဆောက်ခြင်းပါဝင်ကိုးကန့်ခေါင်းဆောင်တွေကိုတရုတ်ရဲတွေနေပြည်တော်အထိလာရောက်ဖမ်းဆီးပြီးလေရင်ပေါ်တင်ခေါ်သွားခဲ့ကြတာမှတ်မိကြအောင်ပါပါဒါကြောင့်နေဆတ်မြို့မူဆယ်မှာတရုတ်ရဲတွေဝင်ဖမ်းတာဟာတိတ်တော်လည်းမထူးဆန်းပါဘူးအချုပ်ချာအာဏာတည်တံ့ခိုင်မြဲရေးတို့ဒုတာဝန်အရေးသုံးပါတို့တစားစားအော်နေတဲ့စစ်ဘုချုပ်တွေကတော့ဘယ်လိုသဘောထားတယ်မသိပါဘူးလို့မှတ်ချက်ပေးပါတယ်။သမရဦးသိန်းစိန်လက်ထက်ကဝန်ကြီးတဦးဖြစ်တဲ့ဦးအောင်မင်းကလည်းကျွန်တော်တို့ကတရုတ်ကိုကြောက်ရတယ်လို့လူသိရှင်ကြားထုတ်ဖော်ပြောခဲ့ပူပါတယ
်။အလားတူပါပဲ။တရရသားပြည်သူတွေကိုနှွေဦးဒေါ်လာရေးစီအောင်ပြင်မယ်ဆိုတော့ယုံကြည်ချက်ကိုပေးတဲ့စစ်ကောင်စီရဲ့အရှုံးကိုမျက်ဝါးထင်ထင်တွေ့မြင်ရတဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ခေါ်စစ်စင်ရေးကိုဖိအားပေးရပ်တန့်စေခဲ့တာဟာလည်းတရုတ်ပဲဖြစ်တဲ့ဆိုတာအလုံးအသိဖြစ်ပါတယ်ထို့အတူထိုင်းဆိုရရဲ့မြမအရေးချောင်းဝင်ဆောင်ရွက်မှုဟာလည်းတရုတ်ရဲ့သဘောထားတွေပါဝင်နေပါတယ်မြန်မာအရေးမှာပဋိပက္ခဖြစ်နေတဲ့အစုအဖွဲ့တွေကြားဂျာကန်လူမင်ဒမန်အဖြစ်အလို့သဘောဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်ကတောင်းဆိုလို့အကူအညီပေးနေတာလို့ထိုင်းဝန်ကြီးချုပ်စရတတာဝီစင်ကပြည်သစ် France 24ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားတာကို VOA ကမတ်လ30ရက်နေ့သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ
် NDTV ကဖော်ပြတဲ့တ
တရုတ်ကိုတံပြန်နှံ့ရေးအတွက်အိန္ဒိယဟာမြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့ဆောင်းပါးမှာတရုတ်ဟာမြန်မာကိုသူ့ရဲ့နောက်ဖေးခြံလိုသဘောထားတာဖြစ်တယ်။စီးပွားရေးစင်ညာကိစ္စရေနံနဲ့တဘာဝတောင်းွေပိုက်လိုင်းကိုဘင်္ဂလားပင်လယ်အော်ကနေယူနန်အထိဖောက်ပြီးရေနံတွေတည်ယူတယ်။မြန်မာရဲ့တစ်ပုံတော်ရေတပ်စခန်းမှာတရုတ်ရင်ငုတ်တင်းဘောတွေတွေ့ရတယ်။တရုတ်ဟာသူ့အကျိုးစီးပွားတွေကာကွယ်ဖို့မြန်မာအရေးမှာထဲထဲဝင်ဝင်ပါဝင်လာနေတာတွေ့ရတယ်။ကုလသမဂ္ဂမှာလည်းစစ်ကောင်စီကိုအကာအကွယ်ပေးထားတယ်လို့ရေးသားထားပါတယ
်။ဒီလိုအနေထားတွေရှိနေပေမဲ့တရုတ်ဟာစစ်ကောင်စီကိုတစ်ဖက်သက်မျက်စိမိတ်ပြီးတော့ထောက်ခံနေတာမျိုးတော့လည်းမဟုတ်ဘူးလို့လေလာဆောင်ကြည့်သူတွေကအဆိုကြပါတယ်။ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ကအာဏာသိမ်းချိန်မှာစ၍တရုတ်မြန်မာဆက်ဆံရေးဆိုတဲ့အစီရင်ခံစာတစ်ခုကိုမတ်လ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာမှာတရုတ်အစိုးရဟာဒေါက်တာဆန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရလက်ထက်မှာအနှစ်20အတွင်းမြန်မာနိုင်ငံနဲ့အမြင့်ဆုံးဆက်ဆံရေးမျိုးအထိတိုးမြင့်ခဲ့ပါတယ်။တရုတ်အစိုးရဟာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်အဖြစ်တရားဝင်အသိအမှတ်မပြုသလိုတရုတ်နိုင်ငံကိုဖိတ်ကြားတာမျိုးမရှိခဲ့ပါဘူး။ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်နေရာမှာအယက်သားအစိုးရရဲ့ကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထိုးကိုဆက်ထားတဲ့အပေါ်တရုတ်ဘက်ကမကွက်ကွက်ပဲခွင့်ပြုထားတာလုံခြုံရေးကောင်စီရဲ့မြန်မာအရေးနဲ့ပတ်သက်တဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုတရုတ်ကဗီဒီယိုအာဒါသုံးပြီးတော့မပယ်ချခဲ့တာတွေကိုကြည့်ရင်တရုတ်အစိုးရကမြန်မာစစ်ကောင်စီအပေါ်စိတ်ပြတ်နေတယ်ဆိုတာအထင်ရှားမြင်တွေ့နိုင်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာအရေးကိုဖြေရှင်းရမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအနေဖြင့်အင်အားကြီးတရုတ်နိုင်ငံနဲ့ပူးပေါင်းလက်တွဲနိုင်တဲ့ခံနာတွေရှာဖွေဖော်ထုတ်တဲ့အပြင်ဒီကဘာလုံးကအာရုံစိုက်လာရေးကြိုးပမ်းတဲ့လို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG အစီရင်ခံစာကအကြံပြုထားတာတွေ့ရပါတယ်တရုတ်ဆိုရတဲ့အနောက်နိုင်ငံတွေဟာမြမအရေးမှာချေကပ်ပုံကျစ်တစ်ထပ်တည်းမကြတဲ့အတိုင်းဒူစီတဲ့ကောက်ချက်တွေရှိလာမို့ကုလသမဂ္ဂလုံခြုံရေးကောင်စီလိုနိုင်ငံတကာဆင်မြင့်မှာပူးပေါင်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့လည်း ICC ကအကြံပြုထားတာတွေ့ရပါတယ
်တရုတ်ဟာစီးပွားရေးအရနိုင်ငံရေးအရကမ္ဘာအင်အားကြီးနိုင်ငံကြီးဖြစ်တယ်လို့မြမနိုင်ငံနဲ့မိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံကြီးလည်းဖြစ်ပါတယ်။ဒါကြောင့်တရုတ်ဟာမြန်မာအတွက်တနည်းအားဖြင့် NUG အပါအဝင်တော်လှန်ရေးအင်အားစုတွေအတွက်ဘယ်လိုမှရှောင်လွှဲလို့မရတဲ့နိုင်ငံဖြစ်တယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး။ဒါကြောင့်တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့လိုအပ်ပါတယ်။တရုတ်နဲ့ဆက်ဆံရေးကောင်းမွန်တည်ဆောက်တဲ့အခါကိုတံပိုးကိုနှုံးဆန်ကိုရည်မြော်ချက်တွေပေါ်အခြေခံတဲ့မူနဲ့ဆက်ဆံနိုင်ရေးဟာအသက်တမျှအရေးကြီးလာပါတယ်။အဲ့ဒီလိုမူနဲ့ဆက်ဆံနိုင်မှသာတရုတ်ရဲ့ဘူကြစိုးမှုမှုကိုရှောင်နိုင်မှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်အနေနဲ့မြမပြည်တွင်းရေးပဋိပက္ခမှာအနိုင်ရှုံးအဆုံးပြတ်မပေးနိုင်ပေမဲ့လို့မြမနိုင်ငံရေးအင်အားစုတွေပေါ်ဩဇာလွှမ်းမိုးနိုင်တာကြောင့်မြမအရေးမှာတန်တမာရေးအရာဆက်လက်အရေးပါနေဦးမှာဖြစ်ပါတယ်။ဒိုင်းရင်သားလက်နက်ကိုင်တချို့ဆင်နွှဲတဲ့စစ်စင်ရေးကိုတရုတ်ကတိတ်တဆိတ်ထောက်ခံခဲ့တယ်တရုတ်ဟာနိုင်ငံကိုမထိနိုင်တော့တဲ့စစ်ကောင်စီကိုစိတ်ပြက်နေတယ်လို့တစ်ဖက်မှာလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းဆက်ဆံရေးတွေရှိနေတယ်။အခုလိုတရုတ်အနေနဲ့စစ်ကောင်စီအပေါ်တိကျပြတ်သားတဲ့မူဝါဒမရှိသေးတာကအာဏာသိမ်းမှုအလွန်မြမပြည်တွင်းစစ်ကိုပူးပေါင်းအဖြေချရေးမှာနိုင်ငံတကာတိုင်းဝိုင်းတွေအခွင့်အလမ်းတရဖြစ်နေတယ်လို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG အစီရင်ခံစာကဆိုပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ်မာကတင်ဆက်ပေးကြတာဖြစ်ပါတယ်အခုတခါတော့မြင်ကွင်းရဲ့အမှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုနေ့မတ်လဇန်ကစလို့ကချင်လွတ်မြောက်ရေးတပ်မတော် KIA ဟာဌာနချုပ်လိုင်ဇာအနီးတစ်ပိုင်းနဲ့ကချင်ပြည်နယ်ထဲမှာထိုးစစ်တိုက်စင်တိုက်ခိုက်မှုတွေအရှိန်မြင့်ခဲ့ပါတယ်။ဒီကြောင်းရနဲ့ပတ်သက်လို့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအကြောင်းအရာအခြေပြုပြီးတော့ပိုင်းခြားဖော်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။
ဤကဲ့မတ်လ9ရက်နေ့ကစပြီးကချင်လွတ်မြောက်ရေးတပ်မတော် KIA စစ်ကောင်စီစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒါဟာ KIA ဌာနချုပ်နယ်မြေကိုချိန်ချောင်းနေတဲ့စစ်တပ်စခန်းကြီးတွေကိုအာဏာသိမ်းပြီးနောက်ပိုင်းအပြင်းထန်ဆုံးထိုးစစ်ဆင်မှုဖြစ်ပါတယ်။ရခိုင်တပ်တော် ADSDF ကြောင့်သာတက်နေကချင်ပြည်သူ့ကာကွယ်တပ် KPDF တို့ကလည်း KIA နဲ့အတူပူးပေါင်းတိုက်ခိုက်နေကြပါ။တလအတွင်းဌာနချုပ်လိုက်စားမျိုးတဝိုင်းနဲ့ရည်ကြီးနာပမော်ကာလန်တစ်ယောက်ကစစ်ကောင်စီစခန်းတွေကိုဥတီတိုက်ခိုက်ခဲ့တာပါ။လိုင်စာမျိုးပတ်ဝန်းကျင်ကဝိုင်းမော်အပြင်မိုးမောက်ဗမော်ဖကန်ဆွန်ဘရာဘွန်မြို့နယ်တွေထဲမှာပါတိုက်ပွဲတွေပြင်းထန်နေပါတယ်ဒီစစ်စင်ရင်းနဲ့အတူစီးရင်းနဲ့စီးပွားရေးအရေးပါတဲ့လမ်းကြောင်းတွေကိုထိန်းချုပ်နိုင်ဖို့ KIA ကကြိုးပမ်းနေတာပါထိုးစစ်စတင်ပြီးတလအကြာမှာ KIA အနေနဲ့စစ်ကောင်စီရဲ့တပ်စခန်းပေါင်း60ကျော်တိသိမ်းယူနိုင်ခဲ့ပါတယ်စစ်တီအင်အားယာနဲ့ချီရှိတဲ့တပ်စခန်းတွေအပြင်ရှည်တန်းကာကင်စခန်းတွေလည်းပါပါတယ်ဒီထဲမှာ KIA ဌာနချုပ်လိုက်စားနဲ့ရုံးတွေရှိရာမိုင်းကြရန်ကိုလက်နက်ကြီးနဲ့မကြခဏပစ်လေရှိတဲ့စစ်ကောင်စီစခန်းတွေလည်းပါဝင်ပါတယ်ဒါအပြင်မြကြီးနာပမော်မိုးမိတ်လမ်းပိုင်းနဲ့မိုးမောက်လွယ်ကျဲလမ်းပိုင်းတစ်လျှောက်ကစစ်ကောင်စီစခန်းတွေကိုလည်းတင်းယူထားပါတယ်တပ်တန်းရှိစခန်းကြီးတွေဖြစ်တဲ့စေလုံနဲ့ရောယုံပြူဟာစခန်းကုန်းတွေတင်းပိုက်နိုင်ခဲ့ပါတယ်ဒီနောက်မှာတော့လက်ဆက်ကုံတွေရေးအတွက်အရေးပါတဲ့လွယ်ချက်မျိုးကိုလည်းထိန်းချုပ်နိုင်ခဲ့ပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲလွယ်ချက်မျိုးနာကနှစ်နိုင်ငံလက်ဆက်အနီးမှာတရုတ်နိုင်ငံကစီးရေးလက်ကျင်နာတွေလုပ်ခဲ့ပါတယ်အခုလာဇာမိုင်းကလုပ်ခဲ့တဲ့နှစ်ရက်တာစီးရေးလက်ကျင်မှုမှာပြင်းထန်တဲ့စီးရီးလက်ကျင့်မှုတွေလည်းပါဝင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်။အခုလာဆန်းမှာလည်းတရုတ်တန်မဟာစစ်ကောင်းဆောင်ဟောင်းဦးတန်းရွှေဦးသိန်းစိန်တို့နဲ့တွေ့ဆုံခဲ့ပါတယ်။အခုတိုက်ပွဲတွေအတွင်းတရုတ်ပိုင်နယ်ထဲကိုလက်နက်ကြီးကြီးနှစ်ကြိမ်ကြားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုကြောင့်ညီနောင်မဟာမိတ်သုံးဖက်နဲ့စစ်ကောင်းစီအကြားဟိုက်ကဲသဘောတူညီမှုရခဲ့ပါတယ်။ရခိုင်စစ်မျက်နှာမှာလည်းဂျာဝင်မှုကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့စစ်ရေးလက်ချင်းမှုနဲ့ဒေပီရောခီးစင်တွေကလည်းစောင့်ကြည့်ဖို့တင်ပါတယ
် ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာပြည်မှာပေးစာကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမဟိတ္တနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆိုင်နေစီဆိုတဲ့သရရှင်က VOA Burmese တင်ဆက်တဲ့အစီအစဉ်အကုန်ကြိုက်ပါတယ်။တခါတလေနားမထောင်ရရင်ကဘာနဲ့အဆက်အသွယ်ပြတ်တယ်လို့ခံစားရတယ်လို့ပြောလာပါတယ်။ညလင်းအောင်ဆိုတဲ့သရရှင်ကမြမစံတော်ချိန်ဘဲချိန်ဒီမှာ VOA ကိုနားထောင်လို့ရနိုင်မလဲဆိုတာဖြေချပေးစေချင်ပါတယ်။ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာလို့ရေးလာပါတယ်။ဟုတ်ကဲ့ပါရှင်။ကျမတို့ VOA မြမပိုင်းထုတ်လွှင့်တဲ့အစီအစဉ်တွေကိုတိုက်ရိုက်နားဆင်ဖို့ရေဒီယိုအစီအစဉ်တွေဖြစ်ပါတယ်။ရေဒီယိုအစီအစဉ်ဆိုရင်တော့မနေ့6နာရီကနေ9နာရီနောက်ပြီးတော့နောက်တစ်ခါည9နာရီကနေ10နာရီမှာရေဒီယိုရုပ်သံအစီအစဉ်ကိုရုပ်မြင်သံကြားကရောရေဒီယိုကပါတိုက်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်။လိုင်းနိုမီတာရေဒီယိုလေးနဲ့ဖမ်းယူလို့ရတယ်လို့မျိုးရုပ်မြင်သံကြားကနေပြီးတော့လည်းဒီဂျိုးရုစလောင်းကထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရုပ်မြင်သံကြားကနေလည်းဖမ်းယူကြည့်ရှုနိုင်ပါရဲ့နော်။ဒီအစီအစဉ်ကရေဒီယိုရုပ်သံအစီအစဉ်ဖြစ်ပါတယ်။ရုပ်မြင်သံကြားအစီအစဉ်ကိုတော့ကျမတို့ညတိုင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးပါရရှင်။နေ့စဉ်ထုတ်လွှင့်ပေးတာဖြစ်ပါရင် ဒါတိုက်ရိုက်ကြည့်ရှုလို့ရတဲ့အချိန်တွေဖြစ်ပါတယ်နော် Facebook တို့ YouTube တို့လိုမျိုး Social Media ကနေပြီးကြည့်ရှုမယ်ဆိုရင်တော့ဒါရိုက်ထုတ်လွှင့်ချိန်ရောနောက်ပြီးတော့ဒါရိုက်ထုတ်လွှင့်တာမဟုတ်တဲ့အချိန်ကိုအချိန်မရွေးပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ရှင်မင်းကိုဆိုတဲ့တော်ရရှင်က Radio မြန်မာဝိုင်းအစီအစဉ်တွေကို Telegram ကနေဘလို့နားထောင်လို့ရမလဲလို့မေးလာပါတယ်ဟုတ်ကဲ့ကျမတို့ဒီ Telegram စာမျက်နှာ VOA မြန်မာဝိုင်းရဲ့ Telegram စာမျက်နှာကတော့ t.me/s/burmesevoanews ဖြစ်ပါတယ်။စလုံးပေါင်းက burmesevoanews ဖြစ်ပါတယ်ရှင်။ Messenger ကမေးလာတဲ့အတွက်ကြောင့်မလို့ကျမ Messenger ကနေပြီးတော့လေဒီ link လေးကိုပြန်ပို့ပေးထားပါရနော်။ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီလိုမျိုးမေးခွန်းနေမေးလာတဲ့သောရရှင်တွေဒါကတော့ view အစီအစဉ်တွေနဲ့ပတ်သက်ပြီးမေးခွန်းနေမေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့ကျမတို့ဒီ video ကထုတ်လွှင့်ပေးတဲ့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုပြီးတော့မေးလာပုံရပါတယ်သူကဘယ်အစီအစဉ်ကိုကြည့်လို့မေးလာတာလဲရေးမထားပေမဲ့သူကဘာမေးလာလဲဆိုတော့ပေးရစိမ့်မရောင်းရသေးလို့တက်စေးတက်ဖို့အလားလားရှိလားအချိန်လေးသိစင်ပါတယ်ဟုတ်ကဲ့ပါဒါနဲ့ကျမလည်းဒီလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးတဲ့ Farmers Time Media ကိုလှမ်းပြီးတော့မေးကြည့်တော့သူတို့ကဈေးခွက်ထဲကိုပဲဝင်နေနေပြီးတော့တကြံပြီးကာလာအတွင်းမှာဈေးတက်ဖက်မှာရှိနေနိုင်တယ်လို့ကုန်သည်တွေကခံမှန်းကြောင်းပြောပါတယ်။ဒါကကုန်သည်တွေရဲ့ခံမှန်းချက်ဖြစ်ပါတယ်နော်။ကျမတို့ရဲ့ VOA တိကျအတည်ပြုချက်တော့မပါပါဘူးရှင်။ဒီတော့ရှင်ကဖြစ် जा ပြီလို့ကျေးဇူးအများကြီးတင်ပါတယ်လို့လည်းရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးသိကျင်တာရှင်လဲကျမတို့စီကိုလှမ်းပြီးတော့မေးနိုင်ပါတယ်เนาะကျမတို့အစီအစဉ်နေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဖြေ जा ပေးမှာဖြစ်ပါတယ်ရှင်မမနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင်တွေ့နေရတဲ့လူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထဲကစာတွေထဲမှာအခုတလောဒီမြန်မာနိုင်ငံမှာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစတင်အကောင့်ထဲဖော်နေတဲ့တည်င်းနဲ့ဒီဖြစ်ရတဲ့ကြောင်ရေးလာတဲ့စာတွေကိုရရှိပါရင်အဲ့ဒီကစာတချို့ဖော်ပြပေးကြပါရနော်ကျွန်တော်ကမန္တလေးတိုင်းကပါနာမည်တော့ထုတ်မပြောပါနဲ့ဆိုရေးလာတဲ့သောရရှင်က
တဲ့နဲ့ကြော်ညာပြည့်ရင်ထက်ပေးပါအောင်ဗျာကျွန်တော်ကမန္တလေးတိုင်းတဲကပါနာမည်တော့ထုတ်မပြောပါနဲ့စစ်မှုထမ်းရမယ်ဥပဒေမှာမဲနိုင်တာကျွန်တော်ပါသွားတယ်ဗျာအသက်က29ပါဘယ်လိုပြောရမလဲမိဘတွေတကယ်ချင်းနေယူမတက်ပါဘူးကိုကိုကိုတတ်သေးဖို့အထီးကိုတွေးမိပါတယ်ကိုညီသူမရှိခိုကိုရမဲ့ပေါ့ဗျာပြည်တွေကစစ်အာဏာရှင်လူတယောက်ကောင်းစားဖို့အရေးဘဝတွေအသက်တွေစည်နေနေရတာမတန်လိုက်တာဗျာ
ဒါကစစ်မှုထမ်းဥပဒေမှာမဲနိုင်တာပါသွားလို့ဆိုရဲရေးလာတဲ့သောရရှင်မှာနောက်ထပ်သောရရှင်တယောက်ကလည်းလာလင်းဆိုရဲသောရရှင်မှာသူကလည်းစစ်မှုထမ်းမှုမဲပေါက်တာစစ်မှုမထမ်းခြင်းလို့ဘယ်ကိုဆက်သွယ်ရမလဲလမ်းညွန်ပေးပါလို့ရေးလာပါတယ်ဦးစင်းဆိုရဲသောရရှင်ကတော့အေရီတိုင်းဒေသကြီးအစဲလေးကျေးရွာကအာနာပိုင်းတွေအသက်18နှစ်နဲ့35နှစ်အတွင်းမှာမျိုးသားတွေစစ်မှုမထမ်းခြင်းလူတစ်ယောက်ကိုငွေကြက်တသိန်းပေးရမယ်လို့တောင်းနေပါတယ်တဲ့မပြီးရင်စစ်တပ်ခေါ်ပြီးတော့တောင်းမယ်လို့ပြောပါတယ်မလာည26ရက်နေ့ကလူရေ120စာအတွက်တိန်120တောင်းသွားပါတယ်တိန်120နဲ့စစ်သားဝယ်ရမယ်လို့ပြောသွားပါတယ်ဆိုပြီးတော့သူ့ဒေသမှာဖြစ်နေတဲ့အခြေအနေလေးကိုစာရေးပြီးတော့အများနဲ့မျှဝေလာပါတယ်အဲ့လိုအဆန်တောင်းပြီးတော့ဒီလိုမျိုးစစ်မှုမထမ်းခြင်းပတ်စံပေးရမယ်ဆိုတော့တောင်းခံရတဲ့ဖြစ်ရတီးကတော့ဒီသောရရှင်ရဲ့ရေးလာတာသူတယောက်တည်းမကပါဘူးအများပြားရေးလာကြတာဖြစ်ပါတယ်ရှင်ရှင်ဖွင့်ချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေဒီပြည်တွင်းပဋိပက္ခအရေးတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကျန်းမာသဘောထားကိုရေးလာပါတယ်
။ကျွန်တော်ကတော့ရောနေသားတယောက်ပါဗျ။တော်လှန်ရေးကိုအစကတည်းကအခုချိန်ထိလုပ်နေသေးပါ။ပြောချင်တာကကျွန်တော်တို့တော်လှန်ရေးလုပ်တယ်ဆိုတာတဦးတစ်ဖွဲ့တယောက်ရဲ့အာဏာအောက်မှာမနေခြင်းလို့ပြည်သူ့ရဲ့အတန်ကိုလေးစားတဲ့အစိုးရကိုလိုချင်လို့တော်လှန်နေကြတာပါ။ဒါပေမဲ့အခုရောနေရဲ့အခြေအနေကတဦးတယောက်ရဲ့ခြေလှယ်မှုအောက်ကိုရောက်နေတဲ့MODNUG ရဲ့တာဝန်ရှိလူကြီးများရောနယ်ရဲ့ပဂရိအခြေအနေကိုမမြင်ဘဲလှစ်လျူရှုနေကြပါတယ်။ဒါကြောင့်တာဝန်ရှိတဲ့ MODNUG လူကြီးများကိုပြောပေးစေချင်ပါတယ်ခင်ဗျ။ရောနယ်သားများဟာလူတစုရဲ့အာဏာလွှမ်းမိုးမှုကိုမခံနိုင်လို့အသက်တွေဘဝတွေပေးပြီးတော်လှန်နေကြတာပါ။ ပြည်သူရဲ့အတန်တွေကိုတံပိုးထားပေးကြစေလိုပါတယ်လို့ပြောပေးစေလိုပါတယ်ခင်ဗျာ
။ဒီရောနေသားဆိုတဲ့သောရရှင်ကအကောင့်ကိုရောလုံးလုံးရေးရလှုပ်ဝဲထားပေးစေလိုပါတယ် view ခင်ဗျာဆိုပြီးရေးလာတာပါ။ဒီသောရရှင်က NUG ဂျာကာလာအစိုးရကိုတိုင်တယ်ပြီးရေးလာတယ်လို့နောက်ထပ်သောရရှင်တစ်ယောက်ကလည်းဒီ NUG ကိုမေးစင်လိုပါဆိုပြီးရေးလာတဲ့သောရရှင်ပပခိုင်ဖြစ်ပါတယ်။သူ့ရဲ့စာမှာတော့
ပြဿနာတစ်ခုဖြစ်ရင် NUG ရဲ့ဘယ်ဌာနတွေမှာဘလို့ကိုယ်တိုင်တိုင်လို့ရလဲရှင်အာနာရှင်ကိုကြောက်လို့ CDN လုတ်ပါတယ်ဆိုမှအာနာရှင်နေနဲ့ပဲတွေ့နေရတယ်ကျမကတော့ရေစကြိုမြို့နယ်ထန်းဆယ်ပင်ရွာက CDN ဆရာမတူပ
ါဒါကတော့ NUG ကိုဥတီပြီးတော့သောရရှင်နေစာရေးလာကြတာဖြစ်ပါတယ်သောရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်နော်အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျွန်တော်တို့ video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ video season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း View Bambis News ဆိုတဲ့ View မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ View မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ View မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို View မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒီမှမိမပေးစာကဏ္ဍကိုမအေးတန်တာကျော်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတစ်ခါတော့ကမ္ဘာလောထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများစီစဉ်ကိုထုတ်လွှင့်ပေးမှာပါအိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲရှုံးနိမ့်တဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်ဖို့ရှိနေပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာနွေဦးရာသီချယ်ရီပန်းတွေပွင့်နေတဲ့အချိန်မှာချယ်ရီပန်းပွင့်နေတဲ့အလှပြင်စီရင်ထားတဲ့အွန်ကိုလို့ခေါ်တဲ့မစင်ပြလိုက်တစ်ခုကိုလည်းဖွင့်လှစ်လိုက်ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းကြမ်းတဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာရွေးကောက်ပွဲရှုံးတဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်ဖို့ရှိနေပါတယ်အသက်65နှစ်အရွယ်တာယာပြင်ဆိုင်ပါရှင်တူဖြစ်တဲ့ခေပါဒမာရာဂျန်ဟာရွေးကောက်ပွဲ238ကြိမ်ရှုံးနေထားပြီးအိန္ဒိယနိုင်ငံမှာရွေးကောက်ပွဲကြိမ်ကြီးအများဆုံးရှုံးနေထားတဲ့သူအဖြစ်စံချိန်တင်ထားတာပါသူရဲ့ဇာတိတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့တမီနာဒူပြည်နယ်ဘတ်ထာမြို့မှာနေထိုင်ပြီးတော့1988ခုနှစ်ကတည်းကရွေးကောက်ပွဲဝင်ခဲ့တဲ့သူပါသူရွေးကောက်ပွဲဝင်ပြိုင်တိုင်းမှာလူတွေကလှောင်ပြောင်ကြပေမဲ့လည်းသူကတော့တာမန်လူတွေလည်းပါဝင်ရှင်ပြိုင်နိုင်တယ်ဆိုတာပြချင်တာကြောင့်လို့ပြောပါတယ်သူအနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ပြိုင်နေတာမဟုတ်ဘဲရှုံးကျင်လို့ပြိုင်နေတာဖြစ်တဲ့အကြောင်းနဲ့ရှုံးရတာကိုပြောတဲ့အကြောင်းလည်းပြောပါတယ်ဒီနေ့ဧပြီလ19ရက်နေ့မှာစတင်ကျင်းပမယ့်သတင်း6ပတ်ကြာရွေးကောက်ပွဲမှာလဲတမင်နာဒူးပြည်နယ်ဒါမပူရီမြို့နယ်မှာဝင်ရောက်ရှင်းပြိုင်မှာပါအခုလိုအရှုံးတွေကြောင့်နှစ်ပေါင်း30အတွင်းပါဝင်ရှင်းပြိုင်ခြင်းနဲ့မှတ်ပုံတင်ခြင်းဒေါ်လာ1000ချီကုန်ကျခဲ့ပါတယ်အခုလိုအရှုံးတွေကသူ့အတွက်အမျက်ကတော့အိန္ဒိယနိုင်ငံရွေးကောက်ပွဲကြိမ်ကြီးအများဆုံးရှုံးနေသူအဖြစ်လင်ကာစံချိန်စာအုပ်မှာမှတ်တမ်းတင်ခံထားပါတယ်ရှင်
ဂျပန်နိုင်ငံတိုကျိုမြို့တော်မှာຫນွေဥရာသီချယ်ရီပန်းတွေပွင့်နေတဲ့အချိန်မ မြို့တော်တွေကလူစီကားတဲ့မစင်ပြတိုင်းမှာလဲချယ်ရီပန်းတွေအစွမ်းကုန်ပွင့်နေတဲ့ပုံတွေဖန်တီးပြသထားပါတယ်။အုံကိုလို့ခေါ်တဲ့မစင်ပြတိုင်းရဲ့အဝင်မှာမစင်ပုံတရံမီးကောင်ကြီးတစ်ခုကိုဖန်တီးထားပြီးချယ်ရီပန်းပုံတွေကိုလည်းစလိုက်မီးထိုးပြသထားပါတယ်။နောက်မီးအမှောင်ချလိုက်တဲ့အခါမှာတော့မစင်ပုံမီးကောင်ကြီးဘေးမှာလာရောက်လဲပတ်သူတွေစုဝေးကြပြီးအုံကိုမြမလို့အီအီလို့ဝိုင်းအော်ဟစ်ခဲ့ကြပြီးမီးကောင်ပောက်ကွဲတဲ့သဘောမျိုးနဲ့အထဲကမစင်တုံးပုံပလတ်စတစ်တုံးလေးတွေထွက်လာခဲ့ပါတယ်။ချယ်ရီဘူးတွေပွင့်လာတဲ့သဘောမျိုးလောက်ကြတာပါ။တခြားမစင်နဲ့ဆိုင်တဲ့အစီအစဉ်တွေဖြစ်တဲ့တက်တန့်ရောင်စုံအိမ်သာဘိုးတိုင်းမှာထိုင်တာ၊ EE အုံကိုလို့အော်ရမယ့်အခန်းမှာအုံကိုလို့အကျယ်ကြီးအော်နိုင်တာ၊အိမ်သာနိုင်ရန်ပေါ်မှာစာရေးသွားနိုင်တာတွေပါဝင်ပါတယ်။အခုလိုချယ်ရီပန်းပွဲတော်နဲ့တိုက်ဆိုင်ပြီးချယ်ရီပန်းတွေနဲ့အလှချေထားတဲ့ပြရိုက်ကိုလူကြိုက်များတဲ့အတွက်နှစ်စဉ်ပြုလုပ်သွားမယ်လို့လည်းပြရိုက်ဥက္ကဋ္ဌကပြောပါတယ်။အခုလိုပြတိုင်းမှာချယ်ရီပန်းနေနဲ့အလှပြင်ထားတာကိုဧပြီလလယ်အထိပြသသွားမှာပါခင်ဗျာ
။ဘောကောက်စားရင်တန်ချောင်းတစ်ချောင်းမတော်တဆမျိုးချမိပြီးလယ်ဘင်းထဲမှာတန်ချောင်းဆိုင်နေတဲ့အမျိုးသမီးတူကိုပီရူးနိုင်ငံကခွဲစိတ်ဆရာဝန်တွေကခွဲစိတ်ကူတာနိုင်ခဲ့ပါတယ်။အသက်68နှစ်အရွယ်စီလီယာတဲလိုဆိုသူအမျိုးသမီးတူဟာလယ်ဘင်းထဲမှာတခုခုဆိုင်နေတယ်လို့ခန့်စားရတဲ့အတွက်ဖေဖော်ဝါရီလထဲမှာပဲပြည်သူ့ဆေးရုံတစ်ခုကိုရောက်လာခဲ့တာပါ။တက်မှန်ရိုက်ကြည့်ပြီးမှတော့သူ့လယ်ဘင်းကသွေးကြောထဲမှာတန်ချောင်းတစ်ခုစိုက်နေတာကိုတွေ့ခဲ့ပါတယ်။ခွဲစိတ်တဲ့အချိန်မှာတော့တန်ချောင်းကိုအောင်မြင်စွာခွဲထုတ်နိုင်ခဲ့ပြီးသွေးကြောကိုလည်းပြန်ပြင်ပေးနိုင်ခဲ့ပါတယ်။အခုချိန်မှာတော့လယ်ဘင်းမှာအမာယူကြီးကျန်နေသေးပေမဲ့လည်းတဲလိုအနေနဲ့ပြန်လည်ကောင်းမွန်လာနေပါပြီရှင
်။တန်ဇေးနီးယားနိုင်ငံမှာရာသီဥတုပြောင်းလဲမှုဒဏ်ကိုခံနေရတဲ့ကော်ဖီဘင်တွေကိုစောင့်ကြည့်ဖို့နေအောင်ကြီးစွမ်းရင်တုံအာယုံခံကိရိယာတွေကိုတက်ဆင်စမ်းသပ်နေပါတယ်။တန်ဇေးနီးယားနိုင်ငံအနောက်ပိုင်းမေဘီယေဒေတာကကော်ဖီဆိုင်ခင်းတွေကအပင်20လောက်ကိုအာယုံခံအီလက်ထရိုကိရိယာလေးတွေတက်ဆင်ထားပြီးတော့အပင်တွေရဲ့လျှက်စီးပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုမှတ်တမ်းတင်ထားပြီးစိုက်ပျိုးရေးရေအသုံးချရေးနဲ့ပတ်သက်လို့ပိုပြီးနားလည်လာနိုင်တာပါ။အီတလီနိုင်ငံကအက်စပရက်ဆိုသုတေသနစင်တာနဲ့ပီနဲလို့ခေါ်တဲ့စိုက်ပျိုးရေးသုတေသနအဖွဲ့တို့ပူးပေါင်းလှုပ်ဆောင်တဲ့ဒီစီမံချက်ဟာကော်ဖီဆိုင်ကင်းတွေမှာအာယုံခံကိရိယာတွေကိုသုံးပြီးစောင့်ကြည့်တဲ့ပထမဆုံးစီမံချက်လည်းဖြစ်ပါတယ်။ Cisco ကုမ္ပဏီကထုတ်လုပ်တဲ့ IoT Internet of Things နည်းပညာအသုံးပြုထားတဲ့ဒီဆက်ပစ္စည်းလေးတွေဟာအပင်တွေရဲ့ကျန်းမာရေးပတ်ဝန်းကျင်မှာပိုးကျမကျပတ်ဝန်းကျင်ဆိုထိုင်းစစတာတွေအပြင်ရေရရှိမှုနဲ့ပတ်သက်ပြီးအမြဲတမ်းစောင့်ကြည့်ပြီးစိုက်ပျိုးရေးသမားတွေကိုတရင်ပေးပို့နိုင်မှာပါဒီပစ္စည်းကြောင့်အထွတ်နှုန်းတိုးလာနိုင်ဖို့ရေရှည်တည်တံ့ခိုင်မြဲစေဖို့နဲ့ရေသွင်းစိုက်ပျိုးတာကိုအကောင်းဆုံးဖြစ်စေဖို့ရည်ရွယ်ပါတယ
်ဒူဂျာဆံပြသတင်းများအစီအစဉ်ကိုကိုငင်းညံနဲ့မက်ခင်ဖြူရီတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညစင်နိုင်ထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်းညပေးမှာဖြစ်ပါတယ်ခင်ဗျာ
လေဗနွန်ရှိပိုင်းမှာရှိတဲ့ဟက်ဇူလာပြစ်မှတ်တွေကိုတိုက်လေရင်နဲ့လေကြောင်းကတိုက်ခတ်ခဲ့တဲ့အကြောင်းအီဇစ်စစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်အဝေးထိန်ဒရုန်းတစ်စင်းကိုပစ်ချခဲ့တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အီရန်ကအားပေးထောက်ခံနေတဲ့ဟက်ဇူလာအဖွဲ့အခိုင်အမာခြေစိုက်ထားတဲ့နေရာတွေကိုတိုက်ခတ်ခဲ့တာပါအစ္စရေးကတော့ဟက်ဇူလာအဖွဲ့ရဲ့ဒေသရင်းခြေစိုက်လေကြောင်းရန်ကာကွယ်ရေးကိုရင်မှာပါဝင်တဲ့စစ်ပတ်ဆိုင်နေရာတစ်ခုနဲ့အချမ်းဖက်သမားတွေရဲ့အခြေခံအဆောက်အုံတွေကိုတိုက်လေရင်နဲ့တိုက်ခတ်ခဲ့တာလို့ Telegram လူမှုကိုရင်မှာပြောဆိုခဲ့တာပါကစားစစ်ပွဲ6လကြာလာချိန်မှာအပြစ်ကရစေးရင်နဲ့တစားကနေပြန်လွတ်ပြီးထပ်ဆွေးနွေးဖို့အတွက်အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ကြီးကဘီလ်ဘန်းစ်ပါဝင်ဆက်ဆက်ဆွေးနွေးသူတွေအချင်းနိုင်ငံကာရိုမျိုးကိုရောက်နေပါတယ်ကတ္တန်နိုင်ငံဂျာယဝင်းကြီးနဲ့အီဇရဲလ်ကိုယ်စားအဖွဲ့တို့လည်းဆွေးနွေးပွဲတွေမှာပါဝင်ဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းထားကြတာပါအမေရိကန်နဲ့တရုတ်နိုင်ငံကြားလွန်ခဲ့တဲ့နှစ်အတွင်းခက်ခဲတဲ့ဆွေးနွေးပြောဆိုမှုတွေရဲ့ရလဒ်ဖြစ်ပုံမတည်ငြိမ်တဲ့အခြေခံတွေကိုရရှိရကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးကျန်းတဲ့ရေလင်ကတရုတ်ဝင်ချုပ်လီချန်းကိုဒီကနေ့ပဲပြောဆိုလိုက်ပါတယ်ဘီဂျင်းမြို့ကတွစ်ဆုံမှုအစမှာပဲတရုတ်ဝင်ချုပ်ကလည်းစီးပွားရေးအင်အားကြီးနိုင်ငံကြားအပြန်အလှန်လေးစားချက်ကိုလည်းတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးချင်းညာပြေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ်VOA American တာရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9:00ကနေ 10:00 အထိ line to meter 3251နဲ့ line to meter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်း ကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America.